Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် VOA American တန်ကနေ2018ခုနှစ်မေလ18ရက်ကြာသပတေးနေ့ညပိုင်းမှာပါသောစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9.24 25 30နဲ့50နဲ့ line limit 190လောက်ကနေစတင်အသံလွှင့်နေပါတယ်ခင်ဗျာညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ American သမ္မတ UK ပွဲမှာ Russia ကကျောင်းဝင်စစ်ပကမှုဆဆွဲချက်တွေကိုစုံစမ်းရမှာကြီးကြပ်ဖို့ FBI ညွှန်ကြားမှုအောင်ထူးစုံစမ်းစစ်ဆေးမှုဖြင့်ခန့်လိုက်တဲ့အပေါ်မှာသမ္မတ Donald Trump ကဝေဖန်ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးကရုတ်တရက်နာမကျန်းဖြစ်ရာကရန်ကုန်စစ်ရုံကြီးမှာစစ်ကူတမှုခံယူနေရပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းနေပြီးနားဆင်ရမယ့်အထဲမှာတော့နိုင်ငံရေးအကြက်တဲရင်နဲ့ရင်ဆိုင်နေရတဲ့ American သမ္မတ Donald Trump ကသူ့အပေါ်ဝေဖန်နေရရင်လည်းပတ်သက်ပြီးတော့
And I say this with great surety has been treated worse or more on
American သမ္မတ Donald Trump ပြောသွားတာပါအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်တရုတ်နိုင်ငံမှာမကြသေးခင်ကကျင်းပခဲ့တဲ့27ရာစုပိုလန်မှာကြီးနဲ့ကုန်သွယ်ရေးဆွေးနွေးပွဲမှာတရုတ်သမ္မတရဲ့အဆိုပြုချက်အကြောင်းတခါ27ရာစုပင်လုံးကြီးလာကန်နဲ့ပတ်သက်ပြီးတော့ညီနောင်တိုင်းသားပါတီတွေကဘာတွေတောင်းဆိုလိုက်သလဲဆိုတာနဲ့လေကျွန်းလူသတ်မှုနောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကြောင့်နေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့အကြေညာပေးမှာဖြစ်ပါတယ်ဗျာ
။ပြည်ရင်းနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီရင်ရေးအဖွဲ့နဲ့ရုရှားနိုင်ငံတို့ကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့အထူးစုံစမ်းရေးမှူးခန့်အပ်လိုက်တဲ့ဟာအမေရိကန်သမ္မတမှာအကြီးမားဆုံးနိုင်ငံရေးအရာအောက်လန့်တိုက်တဲ့လုပ်ရည်အဖြစ်သမ္မတကဝေဖန်ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမဲဆွယ်စီရင်ရေးကာလမှာပြန်ပြတ်ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့သမ္မတဘရက်အိုဘားမာဆွေးရတော့ကဥပဒေမဲ့လုပ်ရည်တွေကျူးလွန်ခဲ့တဲ့ကတော့အထူးစုံစမ်းရေးမှူးခန့်အပ်တာဝန်ပေးရမျိုးမရှိခဲ့ဘူးလို့သမ္မတထရမ့်ကတွစ်တာလူမှုကွန်ရက်မှာကြာသပတေးနေ့မနေ့ပိုင်းကပြောဆိုလိုက်တာပါ။ရွေးကောက်ပွဲတုန်းကသမ္မတထရမ့်အနိုင်ရဖို့ရုရှားဆွေးရတာဝန်ရှိသူတွေနဲ့ပတ်သက်ခဲ့တဲ့ရာဇဝတ်မှုမြောက်နိုင်တဲ့လုပ်ရည်တွေရှိမရှိစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ဖို့ပြည်သူ့စုံစမ်းစစ်ဆေးပြူ FBI ညွှန်ကြားမှုဟောင်းရောဘတ်မူလာကိုတာဝန်ပေးခန့်အကြောင်းမနေ့ကကြေညာလိုက်တဲ့ပေါ်သမ္မတထရမ့်တုံ့ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်ထောက်လှမ်းရေးတာဝန်ကတော့သမ္မတထရမ့်ရွေးကောက်ပွဲမှာအနိုင်ရအောင်ဒီမိုကရက်ပါတီမဲဆော့ဝတ်တာဝန်ကဂျွန်ပိုရက်စတာရဲ့ကွန်ပျူတာကိုဖောက်ထွင်းတိုက်ခိုက်ပြီးရုရှားကကြောင်းဝင်နှောက်ယှက်တဲ့အကြောင်းပြောဆိုထားကြတာပါ။လူဝဲချက်တွေကိုအင်တာနက်မှာဖော်ပြနေတဲ့ WikiLeaks website ကလည်းနောက်ပိုင်းမှာတော့ဒီမိုကရက်ပါတီမဲဆော့ဝတ်တာဝန်ကရဲ့အီးမေးလ်ထောင်ပေါင်းများစွာကိုဖွင့်ချခဲ့တဲ့အတွက်ပါတီထဲမှာကလင်တန်အနိုင်ရအောင်နောက်ွယ်ကလှုပ်ရှားမှုတွေထွက်ပေါ်လာရတာကအရှက်ရစရာတွေလည်းဖြစ်ခဲ့ရပါတယ်။သမ္မတထရမ့်ရဲ့စီယုံရင်ဖွင့်တဲ့ရုရှားလူချဆက်နွယ်မှုတွေကို FBI အပြင်အမေရိကန်နဲ့အထက်နဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီတွေကပါစုံစမ်းစစ်ဆေးနေချိန်မှာပဲ FBI ညွှန်ကြားရေးမှူးဟောင်းမူလာကလည်းအထူးစုံစမ်းရေးမှူးဖြစ်စတင်တာဝန်ယူလိုက်တာပါ။သမ္မတထရမ့်ကတော့ရွေးကောက်ပွဲအောင်ပွဲကိုထိခိုက်စေမယ့်စုံစမ်းစစ်ဆေးမှုတွေကိုတခြားလုံးဆန့်ကျင်ထားတာဖြစ်ပါတယ်။ရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်တယ်လို့ဆိုတဲ့ဆွဆွဲချက်တွေကဒီမိုကရက်ကိုယ်စားလှယ်ကလင်တန်ရဲ့ရှောင်းနှိမ်မှုတွေစင်ကြေပြဖို့ကြိုးပမ်းမှုဖြစ်နေလဲသမ္မတထရမ့်ကပြောဆိုထားပါတယ်။
American သမ္မတ Donald Trump ရဲ့အခြေအတင်ဖြစ်စရာပြည်မှုပြောဆိုမှုတွေပေါ်ရင်းနှီးမြှုပ်နှံသူတွေစိုးရိမ်လာတာနဲ့အတူ American အစုရှယ်ယာဈေးကွက်တွေကျဆင်းခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဥရောပနဲ့အာရှကစတော့ဈေးတွေလည်းကျဆင်းခဲ့ပါတယ်။ American ကအထက်စတော့ရှယ်ယာဈေးကွက်တွေဟာမနေ့ကတုန်းက 1.8 ခန့်အထက်ကျဆင်းခဲ့ပြီး Dow Jones စက်မှုလုပ်ငန်းညွှန်းကိန်းကတော့382မှတ်ကျဆင်းခဲ့တာပါ။ American ပြည်ထောင်စုစုံစမ်းဆေးဘီရို FBI ကြီးကဲကိုယာရုကဖယ်ရှားခဲ့တာထိတ်တန့်လျှို့ဝှက်သတင်းတွေကိုရုရှားဆွေးရတာဝန်ရှိသူတွေကိုပေးအပ်ခဲ့တယ်ဆိုတဲ့သတင်းတွေနဲ့ FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုတမရကဟန်တာကိုကြိုးပမ်းခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့အတူရင်းနှီးမြှုပ်နှံမှုဈေးကွက်တွေမှာရိုက်ခတ်လာခဲ့တာပါတမရထရမ့်ရဲ့ကောက်ပွဲမှာအနိုင်ရခဲ့ပြီးနောက်ပိုင်းမှာတော့အခွန်တွေလျှော့ချဖို့စီးပွားရေးအကောင့်လုပ်ဖို့နဲ့ corporation ကြီးတွေအကျိုးမြတ်ပိုးရအောင်လုပ်ပေးမဲ့ကတိတွေကြောင့်ရင်းနှီးမြှုပ်နှံသူတွေအားတက်ခရာက American Dollar ဈေးတွေတက်ခဲ့တယ်လို့ Stock Share ဈေးတွေလည်းစံချိန်မြင့်တင်ခဲ့ပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲစီရင်ရေးမှာအဓိကကျတဲ့ကျန်းမာရေးပြည်ပြင်ပြောင်းလဲအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်သမ္မတဘရက်အိုဘားမားလက်ထက်ကကျန်းမာရေးဆောင်ရှောက်မှုအုပ်ဒေကိုဖျက်သိမ်းပြီးအသစ်အစားထိုးမဲ့အစီအစဉ်တွေရပ်တန့်နေတာအခွန်တွေလျှော့ချပေးရေးအစီအစဉ်တွေဟာလည်းနိုင်ငံရေးအပြေမထွက်နိုင်ပဲဖြစ်နေတာတွေကြောင့်ရင်းနှီးမြှုပ်နှံသူတွေကအခုခါမှာတွန်းဆုတ်လာနေပုံရပါတယ်ခင်ဗျာ
တူရကီသမ္မတရစ်ချတ်တိုင်ရဲ့အာရဝံကိုထောက်ခံသူတွေပါဝင်တဲ့ဝါရှင်တန်ဒီစီမှာအင်္ဂါနေ့ကဖြစ်ပွားခဲ့တဲ့ ပရိပကနဲ့ပတ်သက်လို့စိုးရင်ပူပန်ကြောင်းအပြင်းထန်ဆုံးအသုံးအနှုန်းတွေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုမယ်ကြောင်းကြေညာလိုက်ပါတယ်။အမေရိကန်ဆိုရတောင်းရှိသူတို့ကတော့ငြင်းငြင်းစွာဆန္ဒပြနေတဲ့သူတွေပေါ်ရန်လိုတဲ့လှုပ်ရက်ဖြစ်ဝေဖန်ခဲ့တယ်လို့တူရကီသံတမန်ကြီးနေရှိကဖြစ်ရာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချုပ်ဖောက်အောင်ရောက်တယ်လို့လည်းပြောဆိုခဲ့တာပါ။လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုအကြမ်းဖက်တုံ့ပြန်တာဟာမှန်ကန်တဲ့လှုပ်ရက်မဟုတ်တယ်လို့ဘယ်နေရာမှာပဲဖြစ်ဖြစ်ငြင်းငြင်းစွာဆန္ဒပြထုတ်ဖော်ပြောဆိုသူတွေရဲ့အခွင့်အရေးကိုလည်းအားပေးတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခဲ့သူဟက်တာနော်ရက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီဖြစ်ရက်အတွက်အပြင်းထန်ဆုံးအသုံးအနှုန်းတွေနဲ့စိုးရိမ်ပူပန်ကြောင်းအတည်ပြုဖို့တူရကီဆိုရအောင်ဆက်သွယ်ထားကြောင်းလည်းပြောဆိုခဲ့တာပါ။ဝါရှင်တန်ဒီစီရဲတပ်ဖွဲ့ကတော့ဖမ်းဆီးထားသူတွေက2ဦးဟာတူရကီခေါင်းဆောင်တွေရဲ့ကိုယ်ရံတော်တွေဖြစ်တယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးမှန်မှန်မှန်စစ်ဆေးနေတဲ့အကြောင်းနဲ့နောက်ထပ်မတင်ကားတဲ့သူတွေကိုဖမ်းဆီးဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်။ဝါရှင်တန်မှာရှိတဲ့တူရကီသံရုံးကတော့ပြုတ်ခတ်ဖြစ်ရတာတူရကီဆိုရကတရားမဝင်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့ကာဒစ်အလုံသမားပါတီ PKK နဲ့ဆက်နွယ်သူလူအုပ်ကြောင်လို့အပြစ်တင်ခဲ့တာပါ။လည်ရောက်နေတဲ့တူရကီသမ္မတကိုကျေစွန်နှုတ်ဆက်ဖို့လာရောက်ကြတဲ့တူရကီနယ်ပေါ်အမေရိကန်နိုင်ငံသားတွေပေါ်ရန်ဆက်ရကနေပြုတ်ခတ်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ချမ်ဖတ်မှုတွေနဲ့ထိခိုက်ဒဏ်ရာမှုတွေဟာခွင့်ပြုချက်မရှိဘဲရန်လူသူတွေရဲ့ဆန္ဒပြပွဲကြောင့်ဖြစ်ရတာလို့လည်းတန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
အီရန်ဆိုရရဲ့ပယ်ထိန်ဒုံးကျည်အစီအစဉ်နဲ့ဆက်ဆက်ပြီးအီရန်ဘော့ရေယူတက်ခတ်မှုတွေအစ်စ်ချမှတ်ဖို့အမေရိကန်ဆိုရကဆုံးဖြတ်လိုက်တာဟာတရားမဝင်တယ်လို့လက်ခံနိုင်ကြမရှိဘူးလို့ဆိုပြီးဒီဘော်တုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကလူပုဂ္ဂိုလ်တချို့နဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူလိုက်တဲ့ကြောင်းအီရန်ဆိုရကဒီနေ့ကြေညာလိုက်ပါတယ်။အခုတန်ခတ်မှုဟာပါလက်စတိုင်းနယ်မြေထဲမှာအစ္စရေးဆိုရကကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်သူတွေဒါမှမဟုတ်အကြမ်းဖက်အဖွဲ့တွေကိုတိုက်ရိုက်သူမဟုတ်တဲ့ဝတ်တဲ့နည်းနဲ့ထောက်ခံအားပေးတာလို့လူခွင့်ရချုပ်ပေါမှုတွေကြောင့်ဖြစ်တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပဲအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအီရန်ကာကွယ်ရေးဌာနအရာရှိ2ဦးအီရန်ကုမ္ပဏီတစ်ခုနဲ့တရုတ်ခြေစိုက်ကွန်ရက်တစ်ခုအဖွဲ့ဝင်တွေပေါ်ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်တာဖြစ်ပါတယ်။ဆီးရီးယားဆွေရကိုထောက်ပံ့ပေးနေသူတွေနဲ့အီရန်ရဲ့ပယ်ထိန်လက်နက်ထုတ်လုပ်မှုအစီအစဉ်80နိုင်အောင်လိုအပ်တဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးတဲ့အနေနဲ့တရုတ်ခြေစိုက်ကွန်ရက်တစ်ခုနဲ့အီရန်ဆိုရအရာရှိတွေကိုပြစ်မှတ်ထားတန်ခတ်တဲ့အကြောင်းအမေရိကန်ဆိုရကပြောဆိုထားပါတယ်။အီရန်ဟာကုလသမဂ္ဂလူငယ်အကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်နိုင်မယ့်နည်းပညာတွေဆက်လက်ရှာဖွေလှုပ်ဆောင်နေတယ်လို့အရှိလေပိုင်းဒေသဆိုင်ရာအမေရိကန်ထိပ်တန်းသံတမန်စတူဝတ်ဂျင်းစ်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီဆက်ဆွဲချက်ကိုအီရန်ကတော့ငြင်းဆိုထားဆဲဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အနာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနာယကသူရာဦးတင်ဦးဟာရုတ်တရက်နာမကျန်းဖြစ်ရာကရန်ကုန်ဆေးရုံကြီးမှာစစ်ကူတမှုခံယူခဲ့ရပြီးအနီးကပ်ပြည်သူကုသပေးနေရတဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြူမင်းသိန်းကပြောပါရတယ်။သူရာဦးတင်ဦးအမြန်ဆုံးပြန်လည်ကျန်းမာလာစေဖို့ဒီနေ့နေ့လယ်ပိုင်းကရွှေကုန်စည်းရီတို့ရင်းမြစ်ပေါ်မှာဆူတောင်းပွဲလုပ်ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်ဦးဖြူမင်းသိန်းကပြောဆိုလိုက်တာပါ။ဆူတောင်းပွဲကိုတော့ဝန်ကြီးချုပ်ကဦးဆောင်ပြီးရန်ကုန်တိုင်းအစိုးရအဖွဲ့တာဝန်ရှိသူတွေ NLD ပါတီဝင်တွေနဲ့ထောက်ခံသူတွေသူရာဦးတင်ဦးကိုလေးစားချစ်ခင်သူတွေလူ90လောက်တက်ရောက်ပါတယ်။အလားတူဆူတောင်းပွဲတွေကို6မန္တလေးမုံရွာလာရှုအစရှိတဲ့တခြားမြို့တွေမှာလည်းလှုပ်ဆောင်ခဲ့ကြပါတယ်။သူရာဦးတင်ဦးကမနေ့ညပိုင်းကနေရီချိုးကမှချော်လဲကြာကသတိလည်သွားတဲ့အတွက်စေယုံပို့ပြီးကုသမှုခံယူနေရတာပါ။အသက်90ကျော်အရွယ်ရှိဖြစ်တဲ့သူရာဦးတင်ဦးကအသက်အရွယ်ကြောင့်ရောငကူကနှလုံးရောဂါခံရှိတဲ့အတွက်ကြောင့်မှပြန်ပြီးနယ်လန်းထူလာအောင်အထူးကူးစက်ကုသပေးနေရတဲ့အကြောင်းရန်ကုန်စေယုံကြီးဒေါက်တာဦးဝီကိုကသတင်းတော်တွေကိုပြောခဲ့ပါတယ်။မြန်မာတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးအဆင့်ထိတာဝန်ထမ်းဆောင်ခဲ့ပြီးတဲ့သူရာဦးတင်ဦးက NLD ပါတီကိုစတင်ထူထောင်ရင်းကလေးကဒေါက်ဆန်းစုကြည်နဲ့တူဥဆောင်မှုပေးခဲ့သူတူဖြစ်ပြီးအသက်အရွယ်ကြီးတဲ့အချိန်ထိမြန်မာနိုင်ငံဒီမိုကရေစီပြည်ဝင်ပြောင်းလဲရေးမနာမနေအားထုတ်ကြိုးပမ်းမှုတွေကြောင့်လည်းအများကကြီးညိုလေးစားခံရသူတူလည်းဖြစ်ပါတယ်။
တောင်ကိုရီးယားသမ္မတမွန်ဂျေအင်က2015ခုနှစ်မှာချုပ်ဆိုခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်းဂျပန်တွေရဲ့လိန်ကျွန်းပြုခံရတဲ့အမျိုးသမီးဆိုင်ရာသဘောတူညီချက်ကိုပြန်သုံးသပ်ဖို့လိုနေပြီလို့ဂျပန်ဆိုရကိုတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားအရင်သမ္မတပတ်ကွန်ဟေအနေနဲ့ဒီလိန်ကျွန်းပြုခံရတဲ့အမျိုးသမီးအရေးသဘောတူညီချက်ကိုအတည်ပြုပေးခဲ့ပြီးဒီအထက်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့တောင်းပန်မှုကိုကြည်ကောင်ထည့်သွင်းထားခဲ့ပါတယ်။ဒီသဘောတူညီချက်ထဲမှာဝန်ကြီးချုပ်အာဘေကတိုင်းထားလို့မရနိုင်တဲ့ထိခိုက်ခံစားရမှုတွေအတွက်တောင်းပန်ကြောင်းနဲ့အထူးနောင်တရမိကြောင်းမသိမသားလေးဖော်ပြခဲ့ပြီး နောက်ဆုံးတရားရင်းတဲ့နိုင်ငံရေးဆိုင်ရာဖြည့်ရှင်းချက်အနေနဲ့နင်နာခဲ့သူတွေအတွက်ရန်ပုံငွေတဲ့အမေရိကန်ဒေါ်လာ7,000ရောကြီးပေးထည့်ဝင်ခဲ့ပါတယ်။ဒီသဘောတူညီချက်ရေးတုံးကတော့နောက်ဆုံးပြန်ပြောင်းလို့မရတဲ့ဖြည့်ရှင်းချက်ဖြစ်တယ်လို့ထည့်ရေးခဲ့ပေမဲ့နောက်ပိုင်းမှာတောင်ကိုရီးယားမှာဆက်အသက်ရှင်နေတဲ့လိန်ကျွပြုခံရသူတွေကဒီသဘောတူညီမှုပေါ်ကန့်ကွက်ခဲ့ကြပြီးတောင်ကိုရီးယားနိုင်ငံတပ်ဖွဲ့ဝိုင်းဝေးပန်နာကိုခံလာနေရပါတယ်။တကယ်တော့ဒုတိယကမ္ဘာစစ်ဖြစ်တုန်းကတောင်ကိုရီးယားပါဝင်အာရှနိုင်ငံတွေကမျိုးသမီးပေါင်း2,000,000,000လိန်ကျွပြုခံခဲ့ရမှုအတွက်ဂျပန်ဆိုရမှာတာဝန်ရှိကြောင်းဂျပန်ဝန်ကြီးချုပ်အနေနဲ့လူသိရှင်ကြားပိုယူသက်သက်ဝန်ခံထုတ်ပြောသင့်တယ်လို့ဒီသဘောတူညီထားချက်ကိုဆန့်ကျင်သူတွေကတောင်းဆိုနေပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာလက်ရှိထုတ်လုပ်နေတဲ့စွမ်းအင်2တိုးလာစီဖို့စုစုပေါင်းမီဂါဝတ် 9,000 ထုတ်လုပ်မဲ့ပြည်တွင်းဖြင့်နျူကလ িয়ার စွမ်းအင်စက်ရုံစက်ကူတိဆောက်ရေးအစီအစဉ်ကိုဝန်ကြီးချုပ်နရင်ဒရာမိုဒီဆိုရဖွဲ့ကအတည်ပြုလိုက်ပါတယ်။နောက်တစ်လုံးအိန္ဒိယမှာနျူကလ িয়ার စွမ်းအင်စက်ရုံ22ခုရှိနေပြီးအခုနောက်ဆုံးစီမံကိန်းကတော့ဝန်ကြီးချုပ်မိုဒီရဲ့အိန္ဒိယပြည်တွင်းဖြစ်ကိုအားပေးအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။စီမံကိန်းကြောင့်အလုပ်ကိုင်ခွင်လန်း 3,000 ကျော်ရမယ်လို့လည်းမျှော်လင့်နေကြတာပါ။နေအောင်ကြီးစွမ်းအင်သုံးအပါဝင်2022ခုနှစ်မှာနောက်ဆုံးထားပြီးပြန်လည်အသုံးပြုနိုင်တဲ့စွမ်းအင်တွေအသုံးပြုရေးအိန္ဒိယရဲ့ရည်မှန်းချက်တစ်စိတ်တစ်ပိုင်းဖြစ်အစိုးရအဖွဲ့ကမနေ့တုန်းကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကမ္ဘာမှာလက်စစ်စွမ်းအင်လိုအပ်ချက်အကြီးမားဆုံးတိုင်းပြည်တွေကတစ်ခုဖြစ်တဲ့အိန္ဒိယမှာဒီစီစဉ်ဟာကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းအကဲခတ်တွေကမြင်ပါတယ်။အိန္ဒိယမှာစွမ်းအင်လိုအပ်ချက်ရဲ့60%ရာခိုင်နှုန်းကျော်ကိုကြောင်မီးတွေကရနိုင်ပေမဲ့လည်းတဘာဝတန်ခွေလိုမျိုးပြန်လည်အစားထိုးနိုင်မဲ့တန်ရှင်းတဲ့စွမ်းအင်အရင်းမြစ်တွေကိုသုံးစွဲဖို့လည်းအာရုံစိုက်ဆောင်ရနေတာပါ။အိန္ဒိယမှာအခုချိန်ထိတော့အိမ်နောက်စု၄ခုမှာတစ်ခုကလက်စစ်မီမတုံးနိုင်သေးဘူးလို့လည်းခံမှန်းထားကြပါတယ
်။လာအိုစ်နိုင်ငံမှာတော့ရွှေပြောင်းလူသား3ကိုလာအိုစ်ဆိုရကပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်တဲ့ပေါ်လာအိုစ်လူခွင့်လှူရှာသူတွေကဝေဖန်ဖြစ်တင်လိုက်ပြီးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီလာအိုစ်ရွှေပြောင်းလူသား3ဦးအနေနဲ့အင်တာနက်လူမှုကွန်ရက်ပေါ်မှာလာအိုစ်အစိုးရကိုဝေဖန်တာတွေတင်ခဲ့ပြီးထိုင်းနိုင်ငံကလာအိုစ်စံယုံဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြတဲ့ပေါ်လာအိုစ်အစိုးရကအခုလိုအပြစ်ဒဏ်ပေးလိုက်တာပါ။ဒီလူသား3ဦးဖြစ်တဲ့အသက်30ကျော်အမျိုးသားဆွန်ဖွန်ဖင်မဆုံအသက်33နှစ်အရွယ်စုကန်ချိုက်ထက်နဲ့နောက်အမျိုးသမီးတူဖြစ်တဲ့လော့ခမ်ထမဝေါင်းတို့ဟာပြီးခဲ့တဲ့ AP လာဆက်မှာထောင်ဒဏ်12နှစ်ကနေအနှစ်20အထိနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ရပါတယ်။နိုင်ငံတကာလူခွင့်ရေးဖက်ဒရေးရှင်းအဖွဲ့နဲ့လာအိုစ်လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကအခုလိုလှုပ်လိုက်တာကလာအိုစ်ဆိုရအနေနဲ့ဝေဖန်တာတွေကိုနည်းနည်းမှမခံဘဲပြင်းပြင်းထန်ထန်နှိမ်နှင်းသွားမယ်လို့ချိန်ချောက်လိုက်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွေဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ American သမ္မတဒေါ်နယ်ထရမ့်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ American သမ္မတဒေါ်နယ်ထရမ့်က FBI ညွှန်ကြားရေးမှူး James Comey ကိုယာဒူးကထုတ်ပယ်ပြစ်လိုက်တဲ့ကိစ္စနောက်သူ့ရဲ့အမျိုးသားလုံခြုံရေးကြံပေးဟောင်း Michael Flynn ကိုစုံစမ်းစစ်ဆေးနေတာကိုဆုံးသက်ဖို့ FBI အကြီးအကဲဟောင်း Comey ကို PR ပေးခဲ့တယ်ဆိုတဲ့သတင်းတွေအပြင်ရုရှားနဲ့ရှုပ်ဝှက်ထောက်လှမ်းရေးအချက်လက်တွေထုတ်ပြောခဲ့တယ်ဆိုတဲ့သတင်းတွေကြောင့်ပေါ်ပေါက်ခဲ့ရတဲ့နိုင်ငံရေးမကြည်မလဲအခြေအနေတွေကိုဘေးချိန်ပြီးတော့သမ္မတ Trump ကသူ့ရဲ့ပထမဆုံးသောပြည်ပခီးစဉ်အဖြစ်နဲ့အရှေ့လယ်ပိုင်းနဲ့ဥရောပဒေသကိုလာမဲ့တောက်ကြနေမှာစတင်ခီးထွက်ခွာမှာဖြစ်ပါတယ်။သမ္မတ Trump ရဲ့နိုင်ငံရေးအကြက်တဲတွေကြလက်ရှိရင်ဆိုင်နေရတဲ့အဓိကမေးခွန်းကတော့သမ္မတအပေါ်ယုံကြည်စစ်ချက်မှုပဲဖြစ်ပါတယ်။ VOA သတင်းတောက်ဂျင်မလုံးရဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရုရှားဆိုရရရှိရင်းနဲ့လျှို့ဝှက်ထောက်လှမ်းရေးအချက်အလက်တွေထုတ်ပြောတဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသတင်းထောက်တွေကဝိုင်းပြီးမေးခွန်းထုတ်ခဲ့ကြတဲ့နေ့ကတော့သမ္မတအင်ဖြူရောအတွက်အလုရှုပ်ခဲ့တဲ့နေ့တစ်နေ့ဖြစ်ခဲ့ပါတယ်။နေ့တိုင်းဆိုသလိုပြဿနာအစ်စ်တစ်ခုကတော့ပေါ်နေတာပါ။အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလန်ကိုစုံစမ်းစစ်ဆေးနေတာရပ်ပစ်ဖို့ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုရဲ့ညွှန်ကြားရေးမှူးဟောင်း James Comey ကိုသမ္မတကဖိအားပေးခဲ့တဲ့ဆိုတဲ့ကိစ္စနောက် FBI အကြီးအကဲဟောင်းကိုမီကိုယာရုကထုတ်လိုက်တဲ့အပေါ်အကြောင်းပြချက်ပြောင်းသွားတာတွေလည်းပါပါတယ်။ Connecticut မှာဗုဒ္ဓနေ့ကကန်းချေစမ်းတပ်ဘူလောင်းတွေရဲ့ဘွေနှင်းသဘင်အခမ်းအနားမှာတော့သမ္မတ Trump ကသူ့ကိုဝေဖန်သူတွေ၊သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုပါတယ
်။ No politician in history and I say this with great surety has been treated worse or more unfair.
တမိုင်းမှာဘယ်သမ္မတမှစိုးစိုးဝါးဝါပြဿနာအရှာမခံရပါဘူး။တရားလွန်ပြမှုမခံရဘူးဆိုတာကိုကျွန်တော်တရားပေါ်ပြောရပါတယ်ဒီလူတွေကြောင့်တော့ဘာမှစိတ်သက်သာစွာမရှိပါဘူးကိုယ့်ရဲ့မြောင်းမှန်းချက်တွေမှာဝေဖန်သူတွေအစိုးပြင်သူတွေကိုတောင်းချက်ခွင့်မပေးပါနဲ့
အမေရိကန်သမ္မတအင်ဖြူရောမှာအကြီးအကျယ်ရှုပ်ထွေးနေတဲ့အခြေအနေမှာပဲသမ္မတအပေါ်ယုံကြည်လို့ရနိုင်ပါမလားဆိုပြီးအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောဆိုလိုက်ပါတယ
် There's a crisis of credibility in this administration which will hurt us in ways almost too numerous to elaborate
အစိုးရအဖွဲ့တွေမှာယုံကြည်မှုဆိုင်ရာပြဿနာရှိနေပါတယ်။ဒါကကျွန်တော်တို့ကိုထိခိုက်နေတဲ့နည်းလမ်းတွေကတော့အများကြီးပါ။သမ္မတအပေါ်မှာယုံကြည်မှုနဲ့အမေရိကန်အပေါ်မိတ်ဆွေတွေမဟာမိတ်တွေရဲ့ယုံကြည်မှုလျော့ပါလာတာတွေကတော့ထိတ်ဆုံးမှရှိနေတာပါ။
အောက်လွှတ်တော်ဥက္ကဋ္ဌဖော်ရိုင်ယာပါဝင် Republican လွှတ်တော်အမတ်တချို့ကတော့အင်ဖြူတော်ဘက်ကအချက်လက်တွေပို့ပြီးထုတ်ပေးဖို့တောင်းဆိုကြပါတယ
် Our job is to be responsible
ကျွန်တော်တို့ရဲ့အလုပ်ကတော့တာဝန်ယူမှုတည်ကြည်လေးနက်မှုနဲ့အချက်လက်တွေစုဆောင်းရှာဖွေဖို့ဖြစ်ပါတယ
်အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell တို့လိုပုဂ္ဂိုလ်တွေအတွက်တော့ဒီဝယုံသုံးကအခြေအနေကဆုတ်ယုတ်မှုအဖြစ်ရှင်းရှင်းလင်းလင်းယူဆကြတာပါ
I think it would be helpful to have less drama.
အင်ဂျီရောဘက်ကဇလန်းလုံးနေတာတွေရော့သွားရင်တော့ဒီအခြေအနေပေါ်ထောက်ကူဖြစ်မယ်လို့ထင်ပါတယ
်။နိုင်ငံတွင်းအငင်းပွားပွဲကိစ္စတွေကသမရရဲ့ပြည်ပခီးစဉ်မှာထက်ကျက်လိုက်ပါနေမှာဖြစ်တယ်လို့ CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသုံးသပ်သူအန်တိုနီ ကော့စ်မန်ကပြောပါတယ
်။ One question everyone outside the United States has and are not likely to ask in
အမေရိကန်ပြည်တော်စုပြင်ပကလူတွေမှာတော့သမရကိုမေးမှမဟုတ်ပေမဲ့လေမေးချင်နေကြတဲ့မိခွန်းတစ်ခုကတော့တေချာပေါက်ရှိရမှာပါလွတ်တော်နဲ့သဘောထားမတိုက်ဆိုင်တာတွေမိခင်ပါတီနဲ့ပြဿနာတွေကိုပိုင်စီစဉ်နေနဲ့ရှစ်ဆက်သွားနိုင်မလားဆိုတာတွေနဲ့ဆက်နွယ်နေတဲ့သမရရဲ့တကယ့်နိုင်ငံရေးအင်အားရှိသလားဆိုတာကိုသိချင်နေကြမှာပ
ါအခက်အခဲခြေနေမှာသမရရဲ့တုံ့ပြန်ချိပတဲ့ဇယိုက်ကပြဿနာဖြစ်တယ်လို့လဲ Republican တချို့ကသတိပေးနေတဲ့အထက်မှာ Republican သုံးသပ်သူ John F. Harry လဲပါဝင်ပါတယ်
He's just promised to disrupt the status quo which I think he has certainly done. He has
လက်ရှိအနေအထားကိုခြေဖြတ်ပြစ်မယ်လို့ကတိပြုထားတဲ့အတိုင်းသူလုပ်ခဲ့တာပါ။ပြည်တွင်းမီဒီယာတွေကိုစန့်ကျင်လူစိမ့်တဲ့စန့်ကျင်တာတွေရှိပါတယ်။သူ့ကိုထောက်ခံသူတွေအတွက်ဆိုရင်တော့ဒါကအထောက်အကူဖြစ်နိုင်ပါတယ်။ဒါပေမဲ့စိတ်ချယုံကြည်ရမှုကိုတိဆောက်တဲ့နေရာမှာတော့သူ့ကိုသေချာပေါက်ထိခိုက်စေနိုင်ပါတယ
်။သမ္မတထရန့်အနေနဲ့ကတော့စိတ်ချယုံကြည်ရမှုဆန်ရစမ်းသပ်မှုတွေနဲ့ထပ်ပြီးကြုံတွေ့ရဖို့ရှိနေပါတယ်။အထူးသဖြင့်တော့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကသမ္မတနဲ့ဆေးဆက်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးလွှတ်တော်ရှေ့မှောက်လူသိရှင်ကြားကြားနာမယ့်အခါမှာကြုံတွေ့ရနိုင်တဲ့အခြေအနေရှိနေပါတယ်ရှင်
။မတ်တန်ကြီးတိုင်းပြောပြတော့ပါအခုတခါတော့တရုတ်နိုင်ငံဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်။၂၁ရာစုပိုလန်မှာကြီးနေကုံသွေးကပတ်လမ်းမကြီးစီမံကိန်းနိုင်ငံတကာနီနော့ဖလဲဘောအတွင်းမှာဗဏ္ဍာငွေကြီးဆိုင်ရာကိစ္စရပ်တွေနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေပါဝင်အကြောင်းအရာအတော်များများကိုအာရှနဲ့ဥရောပနိုင်ငံတွေအနီးကပ်ပူးအောင်ဆောင်ရွက်သွားနိုင်မယ့်အစည်းအဝေးကိုတရုတ်သမ္မတရှီကျင်းဖင်ကအဆိုပြုပြောကြားလိုက်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းတရားဥပဒေစိုးမိုးမှုရှိစေဖို့အောက်ရီလိုက်စားမှုခင်းရှင်းစေဖို့နဲ့စီးပွားရေးမူဝါဒတွေချမှတ်ဆောင်ရွက်တဲ့နေရာမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းသမ္မတရှီကပြောပါတယ်။တရုတ်နိုင်ငံရဲ့ဒီအဆိုပြုချက်တွေနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေရှိမယ်ဒီပေါ်မှာစိုးရိမ်မကင်းဖြစ်သူတွေလည်းရှိပါတယ်။ Reuters သတင်းကိုအခြေခံပြီးတော့ကိုအောင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံမြို့တော်ပေကျင်းမြို့မှာ21ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းဆိုင်ရာနိုင်ငံတကာနှီးနှောဖလှယ်ပွဲကိုမေလ15ရက်နေ့ကဒုတိယအနေနဲ့နောက်ဆုံးနေ့အဖြစ်ကျင်းပရမှာနှီးနှောဖလှယ်ပွဲဥဆောင်ကျင်းပနေတဲ့တရုတ်သမ္မတရှီကျင်းပင်ကတွဲဆောင်ဆွေးနွေးမှုတွေကနေနိုင်ငံချင်းချင်းကြားပိုးပြီးတော့ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားလိုက်ပါတယ်။ဆွေးနွေးပွဲရလဒ်အနေနဲ့အဓိကကြားတဲ့ကဏ္ဍကြီး၃ခုမှာတိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်
။推动互利共赢明确合作方向
တိကျစီရပ်တည်မှုတွေနောက်ကန့်သက်ချုပ်ချယ်မှုတွေကိုကျိုးစည်းပွားကာကွယ်မှုတွေကိုရှောင်ချပြီးတော့ယူသားပွင့်လင်းစွာဆက်ဆံဖို့ပြည်လမ်းပူးပေါင်းဆောင်ရွက်ဖို့နှစ်ဖက်စလုံးအကျိုးရှိစေမယ့်အခြေအနေမျိုးတွေကိုဖန်တီးဖို့လိုပါတယ်။ပိုလန်မကြီးနဲ့ကမ္ဘာလမ်းစီမံကိန်းအောင်မြင်ဖို့ဆိုရင်တော့ငြိမ်းချမ်းရေးနဲ့တည်ငြိမ်တဲ့ပတ်ဝန်းကျင်လည်းလိုအပ်ပါတယ်။ဒါကြောင့်မလို့ပူးပေါင်းဆောင်ရွက်နိုင်ဖို့တနိုင်ငံချင်းတွန်းမြင့်လှုပ်ဆောင်ဖို့အရေးကြီးသလိုပဲဒေသတွင်းလူမျိုးရေးနဲ့တည်ငြိမ်ရေးအတွက်မတူကွဲပြားမှုတွေကိုတွစ်ဆုံဆွေးနွေးအဖြစ်ရှာပြီးတော့အတူညှိနှိုင်းတိုင်ပင်လှုပ်ဆောင်ရပါလိမ့်မယ်။
နိုင်ငံတွေအနေနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာမူဝါဒတွေဖွံ့ဖြိုးရေးဆိုင်ရာမူဝါဒတွေပိုခိုင်မာအားကောင်းလာအောင်လုပ်ဖို့လည်းသမ္မတရှီကတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်နိုင်ငံတွေမှာလိုအပ်နေတဲ့အခြေခံအဆောက်အအုံပိုင်းကိုတိုးမြင့်တည်ဆောက်ဖို့လည်းရှီကပြောသွားပါတယ်
။第三，依托项目驱动，深化务实合作。
ရထားလမ်းတွေ၊ကားလမ်းတွေနဲ့သင်္ဘောစိတ်တွေကိုအချိန်ခတ်တူတူအတွင်းမှာအမြန်တည်ဆောက်ဖို့လိုပါတယ်။ဒါ့အပြင်ရင်းနှီးတဲ့သဘောတန်ငွေပိုက်လိုင်းတွေ၊ဆက်သွယ်ရေးကွန်ရက်တွေကိုလည်းတည်ဆောက်သွားရပါမယ်။မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံပေါင်း30လောက်ကနိုင်ငံအကောင်ဆောင်တွေတက်ရောက်ကြတဲ့ဒီနီနော့ဖလေပွဲမှာသမ္မတရှီကျင်းပင်ပြောကြားခဲ့တဲ့မိန့်ခွန်းအပေါ်ဘန်နာရေးဆိုင်ရာအသင်းတွေရဲ့တာဝန်ရှိသူတွေကတော့ကြိုဆိုကြပါတယ်။ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြန်ခင်ကသမ္မတရဲ့စမ်းသပ်တဲ့အမြင်ပေါ်အခုလိုချီးကျူးပြောဆိုပါတယ်
။ I think it gets right to the issue of making the system work for everybody.
အလုံးအတွက်အလုပ်ဖြစ်နိုင်တဲ့အခြေအနေမျိုးရှိတယ်လို့ကျွန်တော်ထင်ပါတယ်။ဒီဒေသအတွက်ဒါဟာတကယ့်ကိုကြီးမားပြီးအမြင်ကျတဲ့လှုပ်ဆောင်မှုဖြစ်ပြီးကျွန်တော်တို့ဘဏ်အနေနဲ့လည်းလုံးဝလက်ခံပါတယ်
။အ အာဖရိကသမဂ္ဂအခြေခံအဆောက်အုံနဲ့ဆိုင်းယံဆိုင်ယံကော်မရှင်နာမင်းကြီးအမနီအဘိုးစစ်ကလည်းမိန်ကွန်းဟာအတက်စရာပဲလို့ပြောပါရယ်ကမ္ဘာရဲ့အဓိကကြားတဲ့ပိုင်းတွေကိုချိတ်ဆက်နိုင်မယ်27ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကပတ်လမ်းကြောင်းတိစောက်တာဟာအာရှနဲ့ဥရောပအတွက်သာမဟုတ်ပဲအာဖရိကအတွက်လည်းအကျိုးရှိကြောင်းသူကပြောပါရယ်ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးရဲ့အတွင်းမှုချုပ်ရောဘတ်တိုအေဇီဗီဒိုကလည်းသမရရှိရဲ့အဆိုပြုချက်တွေကိုသဘောတူလက်ခံပါရယ
် I think he clearly made the case for
နိုင်ငံချင်းချင်းကြားမြင်မြန်ဆန်ဆန်ကုံသွယ်မှုပြုနိုင်အောင်လှုပ်ဆောင်ဖို့ထောက်ပြသွားတယ်လို့ကျွန်တော်ထင်ပါတယ်။ဒါတကယ်လည်းကျွန်တော်တို့လုပ်ဖို့လိုနေတာပါ။ကမ္ဘာကုံသွယ်ရေးဥမော်လာဖို့လိုအပ်တယ်လို့ခပတ်လမ်းမကြီးရှိဖို့ဟာလေအခုကျွန်တော်တို့လိုအပ်နေတာပဲဖြစ်ပါတယ
်။အခုလိုကြိုးပမ်းမှုတွေဟာလောလောဆယ်မှာတော့အစာပြုအဆင့်မှသာရှိသေးပြီးအခက်အခဲစင်ခေါ်မှုတွေအများအပြားကျွမ်းဝနိုင်တယ်လို့သမ္မတရှိကပြောထားတာပါ။အခုလိုတရုတ်နိုင်ငံရဲ့ကုံသွယ်ရေးလမ်းကြောင်းတင်တဲ့ပတ်သက်လို့ထောက်ခံသူတွေရှိပေမဲ့လည်းရုရှား၊အမေရိကန်နဲ့အိန္ဒိယအပါအဝင်နိုင်ငံတော်များများကတော့တရုတ်ဆိုရရဲ့ကုံသွယ်ရေးတိုးမြင့်မဲ့အစီအစဉ်မှာနိုင်ငံရေးပြောကားတွေပါဝင်နေနိုင်တယ်ဆိုပြီးဆိုရင်ကြောင်းထုတ်ဖော်ပြောဆိုကြပါရစေခင်ဗျာ။
ကိုအောင်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့မြန်မာသတင်းစောင်းပါးတွေကိုအလဲပေးကြပါတယ်အရင်ဆုံးတော့27ရာစုပင်လုံညီလာခံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါတယ်ဒုတိယအကြိမ်27ရာစုပင်လုံညီလာခံမတိုင်ခင်လူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့တပီလုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ကိစ္စနဲ့နိုင်ငံတော်စီမံကိန်းတွေမှာဒေသခံတွေရဲ့သဘောထားဆန္ဒရယူဖို့စတဲ့အချက်၅ချက်ကိုညီနောင်တိုင်းသားပါတီဖက်ဒရေးရှင်းပါတီများဖက်ဒရေးရှင်း NBF ကအစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်မေလ18ရက်နေ့နေစွဲနဲ့ NBF ရဲ့ထုတ်ပြန်ချက်တရက်ထဲမှာအဲ့လိုတိုက်တွန်းထားတာပါအပြည့်စုံကတော့ VOA ထိုင်းအခြေစိုက်သတင်းတော့နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါလာမယ့်မေလ24ရက်နေ့မှာ27ရာစုပင်လုံညီလာခံကိုပြည်ထောင်စုငင်းချမ်းရေးညီလာခံကိုကျင်းပဖို့ပြင်ဆင်နေပေမဲ့တိုင်းဒေသတချို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးတဲ့အခြေအနေမှာရှိနေတုံးပါသက်ဆိုင်ရာလူမျိုးစုလိုက်ဒေသခံတွေရဲ့အတန်ကိုသိရဖို့အတွက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့လိုအပ်တယ်လို့ MPF ကရှုမြင်ကြောင်းချင်းမျိုးသားဒီမိုကရက်တစ်ပါတီအသွေးမှုနှင့်ဆလိုင်းကျဲဦးပြထောင်ကပြောပါတယ
်အမျိုးသားရှင်ကကျွန်တော်တို့ရဲ့ NGO ထဲမှာကတော့အရင်လာတာပေါ့အမျိုးသားရှင်ကမှပြထောင်ဆိုအင်ချင်းညီလာခံပေါ့ဆိုအမျိုးသားရှင်ကိုချက်ချင်းရင်းရမလို့နိုင်ကြနေတော့ပြထောင်ဆိုအင်ချင်းညီလာခံကျင်းပတာလည်းပဲဒါကအရှင်ကျော်ဒီလိုတော့ဖြစ်သွားတယ်လို့ကျွန်တော်ကတော့ခံစားတယ်တော့ဆိုတော့ဒီအမျိုးသားရှင်မှာချက်ချင်းရင်းနဲ့ကိုပြထောင်ဆိုအောက်ချက်ပြထောင်ဆိုအတိုင်းကိုမထွက်ပေါ်လာဘူးလို့ရှိရင်တော့ဒါကစိုးရင်ကြာလေကောင်းတာပေါ့
လက်ရှိမှာရခိုင်ပြည်နယ်တွင်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးသလိုရှမ်းပြည်နယ်တွင်မှလည်းရှမ်းဖွဲ့စည်းတွေတောင်းဆိုထားတဲ့တောင်ကြီးမြို့မှာကျင်းပခွင့်ပြုဖို့အချက်ကိုလည်းမြမတမတော်ကလည်းခွင့်မပြုသေးတဲ့အခြေအနေမှာရှိနေပါတယ်ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်တွေဖော်ရမှာ NCA စာချုပ်ကိုဖွဲ့ဝင်အလုံးလေးစားလိုက်နာပြီးဆောင်ရွက်ဖို့လိုတယ်လို့လည်းစလိုင်းကျဲဦးပြထောင်ကပြောပါတယ
် NCA မှာလည်းတချို့ဒီမှာသုံးသုံးတွေစကလုံးတွေတချို့တွေစကရက်တွေတချို့တွေကမခိုင်မာတဲ့ဟာမျိုးမသိဆုံးတဲ့ဟာမျိုးတွေရှိတာပေါ့ဒါတော့ NCA စာချုပ်နဲ့ပတ်သက်ပြီးတော့စကရက်တွေနဲ့ပတ်သက်ပြီးတော့အဲ့ဒီဘုသူဆိုတဲ့ခါမှာအရင်ပေါ်တဲ့ဟာမျိုးတွေရှိတဲ့ခါမှာNGO ကိုလက်မထိုးတဲ့ဖိတ်ချင်းတူတူတံပေါ်နဲ့အစိုးရနဲ့လက်မကန်တဲ့ဖွင့်ကြတဲ့မှာတော့မှဒီ NGO ကိုထိုးထွင်းပြီးရေးဆွဲတဲ့လူတွေချင်းချင်းတောင်မှအဲ့ဒီပေတွန်းဆိုကြတာကမတူကြတဲ့ဟာရှိတယ်ပေါ့။ဒါရီကလည်းနည်းနည်းအားနည်းချစ်ပြီးတော့ရှိတာပေါ့။တကယ်တော့ကျွန်တော်ရဲ့ဖြစ်နိုင်ကအနေနဲ့ဒီကမှဖြစ်နေတယ်။ဒီကနာကတော့ပေါ်ပါလို့ပါတယ်ဒါပေမဲ့ကြီးကျက်နာကနမတိမဟုတ်ဘူးပေါ့ကျွန်တော်တို့ကတစုံတရာကျွန်တော်လက်မထူးမှလားမထူးဘူးလားကျွန်တော်နိုင်ငံကြီးဆွေးနွေးမှလားမဆွေးနွေးဘူးလားကျွန်တော်စဘောကိုထိုင်မှလားမထိုင်ဘူးလားဆိုတဲ့ဟာကိုဆုံးဖြတ်တဲ့ခါမှာတင်းကြီးကိုချေခံပြီးတော့ဆုံးဖြတ်တာဖြစ်ဆိုင်နိုင်ငံကြီးကိုချေခံပြီးတော့ဆုံးဖြတ်တာပူပြီးတော့မှန်ကန်နေလို့ရေးချတာပေါ့
မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားစီရေးပဋိပက္ခဖြစ်ပွားနေတာဟာပြည်내တွင်ဖွံ့ဖြိုးရေးစီမံကိန်းတွေတရားစာသားခွဲဝေမှုအပိုင်းတွေနဲ့အများကြီးသက်ဆိုင်နေတယ်လို့တိုင်းဒေသခေါင်းဆောင်တွေကမြင်နေကြပါတယ်တိုင်းဒေသတွင်နိုင်ငံတော်ကနေလှုပ်ဆောင်မဲ့ပဲစီမံကိန်းကိုမဆိုဒေသခံတွေရဲ့သဘောထားဆန္ဒရယူပြီးသူတို့ရဲ့အကျိုးစီးပွားမတိခိုက်အောင်လှုပ်ဆောင်သင့်တယ်လို့ MVF ဖွဲ့ဝင်ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ်
ကျွန်တော်တို့စီမံကိန်းတွေလုပ်မယ်ဆိုလို့ရှိရင်တိုင်းဒေသတွေရဲ့အတူစီးပွားကိုထိခိုက်မဲ့ဟာတော့ကျွန်တော်တို့ကမဖြစ်စေချင်ဘူးပေါ့နော်လုပ်နေတဲ့လုပ်ငန်းတွေကဒေသခံတွေနဲ့တိတိကျမဆွနွရသေးပေနဲ့လုပ်လိုက်တဲ့စီမံကိန်းတွေကပြဿနာဒီနေ့ထိမပြီးနိုင်သေးဘူးအဲ့လိုမျိုးမဖြစ်စေချင်ဘူးပေါ့လုံးမဆိုလို့ရှိရင်တိတ္တခါနဲ့တဘောတာကိုရယူမယ်ရယူပြီးတော့တိတ္တခါရဲ့အကျိုးစီးပွားကိုလည်းဖြစ်အောင်လုပ်ရမှာတိတ္တခါနေအကျိုးစီးပွားရှိမှသူတို့ကလည်းထောက်ခံမှာပေါ့နော်အဲ့လိုမျိုးပုံစံလေးဖြစ်ဖို့တင့်တယ်လေ
ပြီးတဲ့နှစ်မှာကျင်းပခဲ့တဲ့ပရမကျိန်27ရာစုပင်လုံညီလာခံမှာဆုံးဖြတ်ချက်တွေလက်သွေ့အကောင်အထည်ဖော်မှုဖြစ်မလာသေးတဲ့အနေအထားပေါ်မှာအမလို့အမရဖြစ်တဲ့အသံတွေလည်းထွက်ထားတာပါဒါ ဒါပေမဲ့လည်းလာမယ့်23ရာစုဒုတိယပင်လုံညီလာခံမှာတော့ထူးခြားမှုတွေရှိလာလိမ့်မယ်လို့ယုံကြည်ကြောင်း SNDP ပါတီဥက္ကဋ္ဌဆန်အိုက်ပေါင်းကပြောပါတယ်
။အကောင့်မြင်မှုတော့ရှိတယ်ကကျွန်တော်တို့ Federal ပြည်ထောင်စုဆိုတဲ့ဟာလည်းလက်ခံတဲ့တဘောမှာရှိတယ်။နောက်ပြီးတော့ကျွန်တော်တို့ပြည်နယ်နဲ့တိုင်းဒေသကြီးရဲ့တက်ဆိုင်ရာပြည်နယ်တွေရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရင်းဆွဲဖို့ဆိုပြီးတော့လည်းတဘောတူထားတာရှိတယ်။သူတို့ကိုယ်ပိုင်ပြတ်တန်းခွင့်တန်းတူရည်တူခွင့်ရေးကိုလက်ခံတယ်ဆိုတဲ့အခြေအနေမှာရှိနေတော့ဒါကျွန်တော်တို့အလားအလာတော့ကောင်းလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ရတာပေါ့နော်
။ MPF ကညီနောင်တိုင်းသားများဖက်ဒရေးရှင်းဖွဲ့ဟာတိုင်းသားနိုင်ငံရေးပါတီ22ပါတီနဲ့စပြီးစုဖွဲ့ခဲ့တာဖြစ်ပြီးတော့ဗုဒ္ဓနေ့ကကျင်းပခဲ့တဲ့စည်းဝေးမှာအမျိုးသမီးပါတီမော်နဲ့မွလစ်ပရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီတို့ဖွဲ့ဝင်အသစ်ဖြစ်ပါဝင်လာတာကြောင့်24ပါတီရှိလာပြီးဖြစ်ပါတယ်။မေလ16ရက်နေ့မှာစတင်ကျင်းပခဲ့တဲ့ MVF ရဲ့စည်းဝေးပြီးအပေါ်မှာပြောခဲ့တဲ့ကိစ္စရပ်တွေပြင်လက်ရှိပြည်သူတွေရင်ဆိုင်နေရတဲ့စာဝတ်နေရေးခက်ခဲနဲ့ပြည်တွင်းစစ်ကြောင်းစစ်ဘေးရှောင်ဒုက္ခသည်တွေရဲ့ဘဝလုံခြုံရေးနဲ့နေရရေးမှပြန်လည်ခြေချနိုင်ရေးအတွက်အစိုးရအနေနဲ့အမြန်အကောင်အထည်ဖော်ဆောင်ရွက်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
။နိုင်ငံရေးပြောပြသွားတာဖြစ်ပါတယ်။နိုင်ငံတော်တိုင်းမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းမူဂျိုအန်တိုနီယိုဂူတာရက်စ်တို့တရုတ်နိုင်ငံမှာတွေ့ဆုံခဲ့စဉ်တွင်21ရာစုပင်လုံညီလာခံကိုတက်ရောက်ဖို့တော်ဆန်းစုကြည်ကလူကိုယ်တိုင်ဖိတ်ကြားခဲ့ပါတယ်။ဒါပေမဲ့အတွင်းမူဂျိုအနေနဲ့21ရာစုပင်လုံညီလာခံကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာကုလသမဂ္ဂဘက်ကတော့အခုအချိန်ထိတရားဝင်ထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။အခုတခါတော့လိန်ကျွန်းလူတပ်မှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ဗြိတိန်နိုင်ငံသား2ဦးတက်ခံရတဲ့လိန်ကျွန်းလူတပ်မှုနဲ့ပတ်သက်ပြီးတော့တည်ရန်ပေးခံထားတဲ့မြန်မာရှေ့ပြောင်းလူသမား2ဦးရဲ့အယူခံကိုထိုင်းဖို့တရားရုံးချုပ်ကိုတင်ပြတဲ့အခါမှာနိုင်ငံသားတပ်သေး2ဦးကိုခေါ်ယူပေးဖို့အချက်ကိုရုံးတော်ကခွင့်ပြုမယ်ဆိုရင်တောင်းဆိုသွားမယ်လို့မြန်မာတန်ရုပ်ကိုစားပြုရှိနေတယ်ကပြောလိုက်ပါတယ်။အပြည့်စုံကိုတော့တိုင်းချေဆိုင်သတင်းတော့မယေးမာကပြောပြပြမှာဖြစ်ပါတယ်ဗျာ
။ထိုင်းနိုင်ငံကအပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းကိုလာရောက်လည်ပတ်တဲ့ကဘာလက်ခီးသွား2ဦးဟာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာကျွန်းပေါ်မှာပဲတပ်ဖြတ်ခံခဲ့ရတာပါဒီအတွက်မြန်မာလူငယ်တအူးကိုထိုင်းရနာပိုင်တွေကလူတက်မှုမဒိမ့်မှုတရားမဝင်ဝင်ရောက်မှုအမှုခွနမှုနဲ့ဆွတ်ဆွဲထားပြီးကော့စမွေအကျင်းထောင်မှာထိန်းသိမ်းထားပါတယ်အဲ့ဒီထိန်းသိမ်းသားစဉ်ကာလအတွင်းမှာတရားခံဘက်ကအကျိုးဆောင်ရှေ့နေတွေကနိုင်ငံသား2ဦးကိုတက်တည်အဖြစ်ထွက်ဆိုခွင့်ပြုဖို့တင်ပြခဲ့ပေမဲ့ကော့စမွေတရားရုံးမှာကောအယူခံတရားရုံးမှာပါပယ်ချခံခဲ့ရတာပါအခုဗဟိုတရားရုံးချုပ်ကခွင့်ပြုမယ်ဆိုရင်တော့ဒီအမှုနဲ့ပတ်သက်လို့သိရှိနိုင်တယ်လို့ယူဆရတဲ့နိုင်ငံသား2ဦးကိုတက်တေအဖြစ်ခေါ်ယူခြင်းနဲ့ဆိုပြီးမြမတန်ယုံကိုကိုစားပြုပြီးတရားခဏနေဘက်ကနေအကျိုးဆောင်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်ကပြောပါတယ်
။ရှောင်းနဲ့ခရစ်စတိုဖာပါအယောက်ပါဒါကူတော့အန်ဂေရိုမူလာတရားယုံနဲ့ဒီတက်တေနေရာကိုတင်ပေးဖို့ဆိုပြီးတော့အန်ဂေရိုကော့စမွေတရားယုံမှာပြောခဲ့ပါတယ်။ဒါပေမဲ့တရားယုံကအဲ့ဒီဟာကိုခွင့်မပြုခဲ့ဘူး။ဒါပေမဲ့အယူခံမှလည်းပြောတယ်ခွင့်မပြုဘူးတို့တော့အခုလိုနောက်ဆုံးအချိန်မီတရားယုံမှမှရုံတော်ကခွင့်ပြုတယ်ဆိုရင်တော့ဒါရုံတော်ရဲ့တဘောတိုင်းအဂရုချက်ထောက်ရရမှာပါအဓိကတော့ရုံတော်ရဲ့ခွင့်ပြုချက်ရဖို့လိုပါတယ
်နိုင်ငံသား2ဦးအနက်တဦးကတော့တေဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်တဦးကတော့အဲ့ဒီကျွန်းကကျွန်းတကြီးပိုင်နဲ့ AC ဘားမှာဂီတာ TV အလုပ်လုပ်နေသူတဦးဖြစ်ပါတယ်သူတို့ဟာဗြိတိန်နိုင်ငံသား2ဦးတက်ပြတ်ခံရတဲ့နောက်တစ်နေ့မှပဲကျွန်းကနေထွက်ခွာသွားခဲ့ကြသူများဖြစ်ပါတယ်သူတို့ကိုထိုင်းရဲကမင်းများစုံစမ်းမှုတွေအနည်းငယ်လုပ်ခဲ့ပေမဲ့သူတို့ဟာလူတက်မှုနဲ့မတက်ဆိုင်ဘူးဆိုပြီးပြန်ခွင့်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတဦးကတော့သူ့ရဲ့အခန်းမှာသွေးစွန့်နေတဲ့အဝတ်စားတွေရှိနေပြီးနောက်တဦးကတော့တေဆုံးသူတက်ခိုက်ခံခဲ့ရတဲ့ဒဏ်ရာဒဏ်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့တာပါ။သူတို့တွေကိုတက်တည်အဖြစ်ခေါ်ယူခွင့်ရမယ်ဆိုရင်တက်ဆိုင်ရာတန်ယုံတွေကနေတဆင့်ခေါ်ယူသွားမှာဖြစ်တယ်လို့လည်းပြောပါတယ်။အဲ
အဲ့ဒါဆိုရင်တော့အငယ်တို့ကတန်ယုံချင်းဆက်သွဲပြီးတော့နားပြီးတော့တက်တည်ခံမှုဆောင်ဆက်ဆောင်ရမှာပါ။
ဒီလိုပြတ်တက်တည်60ကြော်တင်ပြထားတဲ့အထက်က35ဦးခန့်ကိုတော့စစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်။ဒီရခံဘက်ကအကျိုးဆောင်ရှိနေတဲ့အဖြစ်ထိုင်းရှင်နေများကောင်စီကလူခွင့်ရေးရှိနေတွေကအမှုကိုလိုက်ပေးခဲ့တာပါ။ဒီရခံဘက်ကတက်တည်တွေကတော့ခေါ်ယူမေးမြန်းနိုင်တာမျိုးတွေအနည်းငယ်သာရှိခဲ့ပေမဲ့တချို့ကတော့မြမပီကိုအပြီးပြန်သွားကြသူတွေလည်းရှိပါတယ်။မြမရှစ်ပြောင်းလို့တမခမန်းကြီး4000လောက်အလုလုကန်နေတဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စတင်မာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဲဆိုခံခဲ့ရတဲ့မြန်မာလူငယ်တဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံရဲ့ကော့စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်အကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်
နေ့လယ်12နာရီကနေညခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ Washington မြို့တော် VOA American အတန်ကနေ2018ခုနှစ်မေလ18ရက်ကြာသပတေးနေ့ညဘက်မြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွင့်ပေးနေပါတယ်။ကျွန်တော်အခုဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 30နဲ့50နဲ့ line length meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာနားဆင်ရမယ့်အထဲမှာတော့အပတ်စဉ်ကျမ်းမာရေးကဏ္ဍမျက်မှောက်ရေးရာ30ချက်နဲ့အတူ
အခုတိုင်းပြည်နယ်မှာဆိုလို့ရှိရင် SCL ကထိုးထားတဲ့ရခိုင်လူမျိုးရေးပါတီလည်းရှိပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးအနေနဲ့အနိုင
်ဒီအကြောင်းကိုတော့တိုင်းရင်းသတင်းအစည်းအဝေးမှာနားဆင်ရဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့တန်းကပ်ပါပိုနဲ့ပတ်သက်ပြီးတော့တင်ဆက်ပေးသွားမှာပါ။ဒေါက်တာမြေဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်ခင်ဗျာ
။ Okay, ဒေါက်တာမြေဦးခင်ဗျာ။ကျွန်တော်တို့ဒီကပ်ပါကောင်ပေါ်ဆရာနော်။လူရဲ့ခန္ဓာကိုယ်မှာတွေ့ကပ်နေတဲ့ဒီကပ်ပါကောင်တွေကမြန်မာနိုင်ငံမှာဆရာဖြစ်တဲ့အမျိုးအစားအနေထားတွေဘယ်လိုရှိလဲဆရာ။
ကပ္ပာဆိုတာကကျွန်တော်တို့လူခုကနာမှာတွေ့မယ်သူတို့အသက်ရှင်နိုင်တဲ့နေရာပေါ့နော်နေပြီးတော့လူခုကနာကအစာဟာရကိုစားတာပေါ့လူစားပလိုက်တဲ့အစာတွေကိုစားတာပါတယ်လို့ပြန်လူရဲ့သွေးသားကိုသူတို့စားပြီးတော့သူရှင်နိုင်ရင်တွေ့လို့တာအဲတော့ကပ္ပာတွေကတော့ပမာဏမှာဘလောက်များလဲဆိုအဓိကလူတွေသိနေကြတာကကိုရင်းရှိတဲ့ကပ္ပာနဲ့ကိုခန္ဓာပြင်ပမှာတွေ့တဲ့ကပ္ပာပေါ့နော်ကိုရင်းတွေ့တဲ့ကပ္ပာအများစုကတော့ပန့်ကောင်းပေါ့ဗျာလူရင်းတွေမနောင်မီးပါကောင်းကိပူပူဆိုတာပေါ့နော်နောက်လူသိပြီးတော့ဒီကပားလို့သိမသိကြတယ်ငှက်ဖျားပူကလည်းကပားတစ်မျိုးပဲပေါ့နော်နောက်စင်ကြီးတော့ပေါ့နော်တချို့ကြတော့လေမျက်စိထဲမှာနေတဲ့ကပားပေါ့နော်ဒါမျိုးရှိတယ်အခုခဏပြင်ပကြတော့အများစုကြီးကြတာဝဲပေါ့အဲ့ဒီအနေမှာတော်တော်များများခလေးတင်ငယ်ဒီမှာဖြစ်တဲ့နှမ်းပေါ့နော်သွားဆင်းပေါ်မှာနေတယ်အဲ့တော့နှမ်းတော့မှကျွန်တော်တို့ကသုံးမျိုးခွဲထားသေးတာပေါ့ဆင်းပေါ်မှာတွေ့ရတဲ့နှမ်းကိုခန္ဓာပေါ့ body ပေါ်မှာတွေ့ရတဲ့နှမ်းနဲ့စီခုံမျိုးပေါ်မှာကြည့်ရတဲ့ plan ပေါ့နော်ဒါအကောင့်မျိုးဆိုင်ရင်မတူပါဘူးအများစုကတော့ plan ဘယ်လောက်ထိတောင်ကြီးထွားလဲဆိုတော့ကလေးငယ်တွေမှာကြောင်းပါဒါတန်းနေရှိတဲ့ခါကျတော့အမေရိကန်နိုင်ငံလိုနိုင်ငံမျိုးမှာတန်းရှိတဲ့ကလေးတန်းနေတက်ဆင်ပြီးမှကြောင်းလာခိုင်းရတာမျိုးရှိတယ်ဒါပါလို့ကလေးတောင်တွေကိုမှဆိုလို့
ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာဆရာကြီးဒီကလေးငယ်တွေမှာပေါ့နော်တန်းဒီကပ်ပါကောင်တွေ့ကြမှုနေထားကအဖြစ်များလားဆရာ
ဟာရှိတာပေါ့ကျွန်တော်တို့ဒီကလေးရောလူကြီးတွေရောကိုတောင်ပြီးကျွန်တော်ဆေးရုံမှာနေတဲ့လူတွေရောအစ်ကြီးရဲ့အဖိုးအွားတွေအားသာတန်းနေတော်များရှိကြတယ်ကျွန်တော်ဥကောင်းမှာကျွန်တော်တန်းဆိုရင်ကျွန်တော်ကတန်းတုတ်တယ်ဟိုကျွန်တော်ကမှကျူရဘွားတွေကထိုင်ပြီးတော့လကားနေပြုသမီးတွေဆိုတန်းတုတ်တယ်ဆိုတာမျိုးဆိုတန်းကောင်လေးတို့ရှာပြီးတော့သူကသပင်ရဲ့ဟိုအရင်ဥခွန်သားမှာတက်ပြီးတော့တွေ့တာတွေ့ပြီးတော့အဲ့မှာဥလီရသတ်ဥပေါ့နော်ဥလီရသတ်ရှိတယ်ဥသီလေးလေးပေါ့နော်ကျွန်တော်တန်းကောင်ကဟိုကပြီးတော့အနဖားလေးရဲ့အကက်ထိပ်ဖျားလေးတော့ရှိတယ်တဲ့နန်းစီရဲ့တစီလောက်ကြီးရဲ့တန်းကောင်းလေးတွေပေါ့သူ့ရဲ့လည်းငယ်နိုင်ငံပေါ့ဒါလေးကိုကျွန်တော်စပိန်ကနေဒီကောင်လေးဆွဲထုတ်ပြီးတော့အဲလက်သေးကောင်ကတင်ပြီးတော့တစ်ကနေဆိုကျွန်တော်အတန်းကြီးအောင်ကျွန်တော်ခြေလိုက်တာဒီကောင်လေးကသေးသွားပေါ့ခါတဲ့ဥလေဥရဲ့ဥရောက်ဆွဲအောင်ရှုကြလက်ပြီးစိတ်နဲ့တိုက်တယ်ပြီးစိတ်နဲ့တော့ပြီးစိတ်မှာတန်းကောင်းလေးလည်းပါလာတယ်နန်းဥလေးလည်းပါတယ်အဲ့တော့ဗမာနိုင်ငံမှာလည်းတော်တော်များဖြစ်နေတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီတန်းကကလေးငယ်တွေမှာပေါ့နော်ဘလို့အကြောင်းကြောင်းကြောင်းဒီစပြီးတော့တွေ့ရတယ်ဒီကူးဆက်တာတွေဖြစ်ရတယ်ဆရာကြီး
ဟုတ်တော့ထင်နေကြတာပေါ့နော်ဒါတကူရေးသားရှင်းညာဖြင်းလို့ခေါင်းမလျှော်လို့အဲ့ဒါတွေနဲ့ဘာမှမဆိုင်ပါဘူးဒါကလူတွေအမှတ်မှားနေတာတကယ်တော့တန်းကကိုခန္ဓာမှာကိုတယောက်တည်းဒီကောင်းတဲ့နေလို့ဘူးမှမကိုနိုင်ဘူးဘယ်ဘလောက်ပဲညစ်ပတ်ပတ်ကိုစီလို့ရောက်မှာဒါလည်းဆိုနောက်တဦးနဲ့တန်းရှိတဲ့လူတယောက်နဲ့အတူတူနေခေါင်းခေါင်းရင်းထိပေါ့စပင်စပင်ရင်းလဲဆိုတာကူတာတော့သဘင်ကနေပြီးတော့ဒီသန်းကောင်လေးကိုကျွန်တော်ဆွဲထုတ်လိုက်ပြီးတော့အပြင်မှာထားမယ်ဆိုလို့ရှိရင်ဒီသန်းကောင်တရက်ပဲအသက်ရှိတယ်။အဲ့တော့ခေါင်းကောင်းရင်အတူအိတ်ကြမယ်။ခေါင်းတုံးထဲမှာနှစ်ယောက်အောင်မယ်ခေါင်းသဘင်လေးထိကြပေါ့။ကစားရင်နဲ့နှစ်ပန်းတက်ရင်နဲ့အဲ့လိုမျိုးနဲ့ကျွန်တော်ကူးတာ။အဲ့တော့တခုဆိုတာကတော့ကျွန်တော်တယောက်ကလည်းလည်းလုပ်ပေါ်ပါလေသဘင်လေးဟိုထုတ်တရားနဲ့ကူးရဆိုတာကတော့အခုရှိတဲ့ခရီးရနဲ့နောက်တယောက်ကတရက်ပေါ့တရက်မှတိုင်နေပေးဆောင်လိုက်ရင်တော့ဒီခရီးရနောက်ဒီခေါင်းတစ်ကောင်ကိုကူးသွားနိုင်တာပေါ့
။ဟုတ်ကဲ့ဆရာ။အခုလိုဒီကူးဆက်ခြင်းဖြစ်ရခြင်းကြောင့်ရောတိထားပြီးဖြစ်တဲ့အတွက်မဖြစ်အောင်ဘယ်လိုကာကွယ်နိုင်လဲဆရာ
။အိမ်မှာတယောက် လာရှိပြီဆိုရင်ပြန်တဲ့လူတွေအကုန်လုံးစမ်းသပ်စီလိုက်ပြီးတော့လိန်ရတော့မှာကျွန်တော်ရှော့ရတယ်ဖိုးရတယ်မတော့ဘူးပြီးစိတ်တက်ရတော့လို့ပေါ့နော်အဲအဲ့လိုမျိုးအဲမကူးစရာမလိဘူးကခုနကပြောတဲ့ဒီကိုယ်ဒီတိုင်းအင်းကစိတ်မပတ်သက်ဘူးဆိုတော့နားရှိရလူတယောက်ကိုယ်နားမှရှိမယ်လက်ဖုံးလေးနေရာမှာကြောင်းမှနေမယ်ဆိုရင်တော့ဒီလူတွေနဲ့ကျွန်တော်ကလက်ဖုံးတည်းမနေဘူးပေါ့နော်အဲ့တော့ဘယ်လိုမှမနေပါဆိုတာကစားမယ်သူမယ်သူရဲ့အုတ်ထုတ်ကိုယူဆောင်မယ်သူရဲ့ဝယ်စားသူရဲ့အောင်ပေါ်မှာရှိတဲ့ ribbon လေးတွေအဲဖေးစည်းလေးတွေယူဝတ်မယ်ဆိုရင်တော့အလံကူးလာနိုင်တာပေါ့နော်ချက်ချင်းအဲအဲ့ဒါကြောင့်အဓိကပါကိုကုဆန်မယ်ဆိုရင်တဦးနဲ့တဦးတရက်ချီတွေ့တာလေးတွေကိုအဓိကထားပြီးတော့ရှောင်ပြင်ရမယ်ဟိုတချို့တဦးတွေကလက်စည်းပလိုက်ရင်တော်တော်သက်သာဒီကောင်ကလက်စည်းတာနဲ့ဘာမှမဆိုင်ဘူးအဲ့တော့တဦးနဲ့တဦးမထိမတွေ့အောင်ကောင်းကောင်းရင်တော့အထူးသဖြင့်ကလေးငယ်တွေကျတော့ဖက်နေနဲ့တကယ်တော့ချစ်တယ်လို့ညောက်ခါလူလူကြီးနဲ့တွေးပြီးတော့ကောင်းတုံးနဲ့အိတ်သာမျိုးတွေပေါ့ကောင်းမှမိခင်ကတန်းရှိနေတယ်ခရီးကိုကူးသွားတယ်ပေါ့နော်အဲ့ဒါမူဒီကတန်းတယောက်ရှိနေရင်ဒီချိန်ထဲမှာကျန်တဲ့လူတွေကျန်တဲ့လူပါဆိုင်ပြီးတော့ကျောင်းတန်းရှိလားလို့စစ်ဆေးရမယ်ပြီးစိတ်ကြိုက်ကြည့်တာမျိုးပေါ့ဖျက်ဖျက်ပြီးရှာတာပေါ့နော်ဒါပေမဲ့တန်းအမောင်းကြိုက်တယ်ဗျလက်လက်ကမိထိုးပြီးရှာလိုက်တာနဲ့ဒီကောင်ကမတွေ့ရနေအောင်ပုံသွားတော့အဲကျွန်တော်ဒါမျိုးကိုကျွန်တော်မကြခဏစစ်ဆေးရမယ်သုံးရက်တစ်ခါလောက်ကောင်းထဲမှာတန်းရှိပြန်လာကြည့်ရတာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်တဲ့ကြားရရပဲဆရာကြီးဒီတန်းရှိလာပြီဆိုတော့ဆရာရယ်စောစောစစ်စစ်တိနိုင်မဲ့လက္ခဏာတွေထူးထူးခြားခြားရောရှိလားဆရာ
တကယ်တော့ကောင်းထဲမှာတန်းဖြစ်ပြီဆိုလူကကုတ်တာပေါ့နော်ကုတ်တယ်ဆိုတော့ကောင်းထဲမှာတကုတ်သွားလို့ရွက်တယ်ရွက်သွားခံစားရတာတွေရားတာတွေအဲ့တော့ခဏမငြိမ်ဘူးအိတ်မပြောဘူးဒီလိုလက္ခဏာတွေဖြစ်တတ်တယ်အဲ့ဒါအရင်မှာအသေးအံကုတ်တော့ကျွန်တော်ကနာဖြစ်ပြီးတော့ကောင်းထဲမှာနာလေးပေါက်တာလည်းရှိတယ
်ဟုတ်ကဲ့ဆရာကြီးကုသမှုကဘယ်လိုအနေထားရှိလဲဒီတန်းနဲ့တေးသွားအောင်လို
့ဘီစစ်တဲ့သူကစပယ်ရလောက်ထားတဲ့ပြည်ကြီးလည်းကျွန်တော်တိုက်ခါတိုက်ခါပြီဆိုရင်ခုနပြောလို့သားအကောင်တွေလည်းပါလိုက်နေဥလီလည်းပါလိုက်နေအဲ့ဒီရားတွေမှာလွတ်သွားတဲ့အကောင်တွေရှိနေသေးတယ်အဲ့တော့ကျွန်တော်တန်းတက်စီတွေပေါ့နော်စီစီတန်းတွေမှာကိုလွတ်ရပါတယ်အမျိုးမျိုးရှိတယ်ပေါ့ဗျာအခုပိုလိုတန်းတက်စီဆိုတာရှိတယ်ကျဘူးတက်စီဆိုတာရှိတယ်ဆက်တဲ့ site တွေအများကြီးသုံးထားတဲ့တန်းတက်စီကျတော့လည်းအားနေရရှိပြန်ပါဘူးဒီအစည်းတွေကခေါင်းပေါ်မှာကျွန်တော်လိန်ထားလို့ပြည်လုံးနဲ့ဝင်ပြီးမယ်ဆိုရင်အားနေရရှိတယ်ပြီးတော့တန်းတက်စီသုံးတော်မယ်ဆိုရင်တော့တန်းတက်စီမှာပါဝင်တဲ့ပစ္စည်းတွေကိုနံပါတ်1အရေးကြီးတယ်ထိထားမယ်။နောက်ကကျွန်တော်လမ်းညွှန်ချက်တွေရှယ်လိုက်နာမယ်။ဒီစီးမလုပ်ခင်ကျွန်တော်ကောင်းလျှော်မလား။ကောင်းလျှော်ရမယ်ဆိုတော့6ခန်းခါပြီးတော့စီးကိုဘယ်လိုလိမ့်မယ်။ဟိုလိမ့်ပြီးကျွန်တော်အဝေးအုပ်ထားမယ်။ဒီကျွန်တော်၃ရက်ပြီးနောက်ခါပြန်လိမ့်မယ်။အဲ့လိုမျိုးတွေပေါ့နော်။အဲ့တန်းတက်စီးလိမ့်မို့လိမ့်နေရလဲအဆင်ပြေရှိတယ်။ဒါဘီးစိတ်တိုက်ကြတော့မှတစ်ခါနဲ့မရဘူး။ပထမတစ်ခါရေးစီးကောင်းလျှော်ပြီးတော့ကျွန်တော်ဘီးစိတ်တိုက်ပြီးဆိုကြပါစို့။တစ်ခါတနေ့တည်းကို2ချိန်တိုက်ရမယ်။ပြီးရင်နောက်က5ရက်မြောက်တဲ့နေ့မှတစ်ခါပြန်တိုက်။နောက်က6ရက်မြောက်မှတစ်ခါပြန်တိုက်။နောက်13ရက်မှတစ်ခါပြန်တိုက်။အစကူရမှာအဲ့လိုမျိုးအထက်ထက်လုံးမှာတန်းနေရအများကြီးနေမှာကြော့သွားတယ်။အဲ့ထားတဲ့ဒီဘီးမှာပါနေရောက်ဆောင်တီရှူပေးပါနဲ့တုတ်ပြရမယ်။နောက်တစ်ခါနောက်တစ်ယောက်ကိုချက်ချင်းမကုနိုင်အောင်ကျွန်တော်ပြူထားမှာပါနော်။အထူးသဖြင့်တတ်တက်စီတွေကနှစ်နှစ်အောက်ကလေးတွေမလိမ့်မချော်ရတဲ့တတ်တက်စီတွေရှိတယ်။ကိုယ်ဆောင်မိခင်နေနဲ့မတည့်တဲ့တတ်တက်စီတွေရှိတယ်။ကိုနားမလို့ရှင်ဆောင်တယောက်ကိုဖတ်ခိုင်းပြီးတော့ဒီတတ်တက်စီဟာနှစ်နှစ်အောက်ကလေးနဲ့ကိုယ်ဆောင်မိခင်တင့်တော်သလားရောင်းဝယ်ကြည့်ပြမယ်ပါနော်
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ပစံဂျမအီကနာကိုကိုမင်းကတင်ဆက်ပေးသွားတာဖြစ်ပါတယ်တိုင်းရင်းသတင်းအစီအစဉ်ကိုအလဲမပေးခင်မှာအခုတခါတော့မျက်မှောက်ရေးရ30ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဦးအောင်ခင်ကကိုညာဝဲအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
တရုတ်ဥရောပကုန်းတွယ်ကြီးလမ်းကြောင်းဖြစ်တဲ့ခေတ်စ်တရုတ်ပိုလမကြီးမှာလိုအပ်တဲ့အခြေခံအဆောက်အုံတွေကိုတည်ဆောက်မှာမို့ဒီလက်မကြီးနဲ့ပတ်သက်သူအားလုံးအကျိုးခံစားရလိမ့်မယ်လို့တရုတ်အစိုးရကဆိုပါတယ်ဥပမာမြန်မာပြည်ကိုဖျက်ပြီးယူနန်နဲ့ဘင်္ဂလားပင်လယ်ကွေ့ဆက်သွယ်နိုင်ရင်တရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အတွက်အကျိုးရှိမယ်ဆိုတဲ့သဘောဖြစ်ပါတယ်အခြေခံအဆောက်အုံတွေတည်ဆောက်နိုင်အောင်တရုတ်ကငွေထုတ်ကြီးမယ်အသက်ပညာပိုင်းမှာကူညီမယ်ပြည်စည်းသွားရင်အင်ရှင်နိုင်ငံအတွက်အများကြီးအကျိုးရှိမယ်လို့ဆိုပါတယ်ပိုလမ်းမှာဖြတ်သွားတဲ့နေရာမှာအင်ရှင်နိုင်ငံဟာအခွန်တော်ငွေရရှိတဲ့အပြင်လမ်းတစ်လျှောက်ကလုပ်ငန်းတွေတိုးတက်ဖွံ့ဖြိုးလာမှာမို့တရုတ်ကိုကြွေးပြန်ဆန့်နိုင်လိမ့်မယ်လို့တွေ့ပါတယ်။ဒါပေမဲ့လမ်းပေါက်တံတားဆောက်ပြီးကောင်းစွာအသုံးပြုနိုင်ဖို့လည်းလိုပါတယ်။တရုတ်အကူအညီအများကြီးယူထားတဲ့မြန်မာပြည်ဟာပိုလမ်းမှာစီမံကိန်းအောင်မြင်အောင်ကူညီဖို့တာဝန်ရှိတယ်လို့တရုတ်ပညာရှင်အချို့ကမြင်ပါတယ်။ဒါပေမဲ့မတည်ငြိမ်မအေးချမ်းရင်ဒီဘဝကြီးမတိုးတက်ပါဘူးဘယ်လိုပဲဖြစ်ဖြစ်ပိုလမ်းမစီမံကိန်းမှာတရုတ်စီကယူထားတဲ့အကျွေးကိုပြန်ဆက်ရမှာကတော့သိကြပါဗျ
။ပိုလမ်းမကွန်သွေးကြီးလမ်းကြောင်းတိဆောက်ဖို့ကြေညာပြီးနှစ်နှစ်အကြာ2015မှာအာရှအခြေခံအဆောက်အအုံရင်းနှီးရေးပံ AIIB ကိုတရုတ်ဦးဆောင်ပြီးတည်ထောင်ပါတယ်တည်ထောင်စမှာမြန်မာအပါဝင်အဖွဲ့ဝင်50ရှိပြီးအခုတော့80အထိရှိလာတဲ့အတွက်အာရှဖွံ့ဖြိုးရေးဘဏ် ADB ထက်အဖွဲ့ဝင်ပိုများနေပါတယ်အာရှမှာနှစ်စဉ်ဒေါ်လာတန်ပေါင်း8သိန်းလောက်ရင်းနှီးဖို့လိုတယ်လို့ခန့်မှန်းပေမဲ့ADB ဟာနှစ်စဉ်ဒေါ်လာတန်ပေါင်း 1,000 ကျော်သာထုတ်ချေးနိုင်ပါတယ်ဒီဟာခွက်ကိုဖြည့်ဆည်းဖို့အတွက် AIIB အခြေခံအဆောက်အအုံဘဏ်ကိုတရုတ်ကတည်ထောင်တာဖြစ်ပုံရပါတယ်တရုတ်ချင်းငွေကိုသုံးတဲ့နိုင်ငံဟာတရုတ်ကုမ္ပဏီကိုသုံးရတာမို့ရင်းနှီးတဲ့ဘက်မှာရောဆောက်လုပ်တဲ့ဘက်မှာရောတရုတ်ကအကျိုးအမြတ်ရပါတယ
်ဖွံ့ဖြိုးစားနိုင်ငံတွေကိုငွေထုတ်ချေးတိုင်းပြန်ရတာမဟုတ်ပါဘူးပြန်မဆိုင်နိုင်လို့ရောပြစ်ရတာမျိုးလည်းရှိပါတယ်အာဖရိကမှာခြေထားတဲ့ငွေပြန်မရလို့ဒေါ်လာတန်း4000တရုတ်ကပေဖြစ်ပေးရတဲ့အစီအစဉ်လားရှိပါတယ်စီအကေမှာအမေရိကန်အစိုးရနဲ့အစဉ်ပြေတဲ့ဖွံ့ဖြိုးဆန်နိုင်ငံတွေကိုကမ္ဘာ့ဘဏ်ကငွေထုတ်ချေးပါတယ်ဒီငွေကိုအာဏာရှင်အတော်များများအလွဲသုံးစားလုပ်ပြီးမှလက်စားမှုကိုကမ္ဘာ့ဘဏ်ကလစ်လူရှုပါတယ်တရုတ်ကလည်းသူ့နိုင်ငံသားရဲ့ရွေချယ်အကောင့်တွေဖော်ရမှာအလွယ်တကူငွေထုတ်ချိမဲ့သဘောရှိပါတယ်ဒါကြောင့်ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်ရဲ့ပြိုင်ဘက်လိုဖြစ်နေတဲ့အာရှအခြေခံအဆောက်အအုံတည်ဆောက်ရေးဘဏ်ကငွေထုတ်ချိမှာကူတာအာယုံစိုက်နေကြတဲ့အစိုးရတွေရှိပါတယ
်အမေရိကန်ကြီးစိုးတဲ့ကမ္ဘာ့ဘဏ်အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့နဲ့အာရှဖွံ့ဖြိုးရေးဘဏ်ကိုပြိုင်ဆိုင်ဖို့တရုတ်ကစိတ်မကူးပါဘူးဒါပေမဲ့ပိုလန်ကျောင်းစီမံကိန်းအကောင့်ထည့်ဖို့နိုင်ငံဆောင်ဘဏ်လုပ်ငန်းအသစ်တီထောင်နိုင်တာဟာစနစ်ဟောင်းကိုအားဖြစ်ရာရောက်တယ်လို့တရုတ်ကမြင်ပါတယ်အနောက်တိုင်းကကြီးစိုးတဲ့ကုန်သွယ်ရေးသဘောတူညီချက်တွေဟာတရုတ်အတွက်လည်းအရေးကြီးပါတယ်တရုတ်ကိုနှစ်ပေါင်းများစွာမှီခိုအားထားလာခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံသားကြွေးစည်းရင်းမှာတရုတ်ကိုဆက်ရမယ့်အကြွေးကအများဆုံးဖြစ်နေပါတယ်နိုင်ငံသားကြွေးမီအမေရိကန်ဒေါ်လာတန်ပေါင်း9000နီးပါးရှိတဲ့အနေနဲ့တရုတ်ကိုဆက်ရမှာကဒေါ်လာတန်4000ရှိနေပါတယ်ဂျပန်ကိုတော့ဒေါ်လာတန်း2000ပြန်ဆက်ရပါလိမ့်မယ်။ကြွေးတံခံနိုင်မှုလည်းအရေးကြီးပါတယ်
။ပေကျင်းအခြေစိုက်အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံရေးဘဏ်မှာအဖွဲ့ဝင်ဖြစ်သူမြန်မာအစိုးရဟာသူရရှိမဲ့ခွဲတန်းအတွက်ဒေါ်လာတန်း250ကျော်ထက်ဝင်ရမှာဖြစ်ပါတယ်။ဒီငွေကိုလာမဲ့စနေအတွင်းအရေးကြီးထည့်သွင်းမယ်လို့သိရပါတယ်။မြန်မာပြည်မှာတည်ဆောက်ရမယ့်အခြေခံအဆောက်အုံအတွက်ငွေအများဆုံးထုတ်ချီးနိုင်တာAIIB တရုတ်ဥဆောင်တဲ့ဘဏ်ကြီးဖြစ်တဲ့အတွက်တရုတ်အရင်းအနှီးဟာဆက်လက်တိုးပွားဖို့အလားအလာရှိပါတယ်။အခြေခံအဆောက်အအုံတည်ဆောက်ရေးအပြင်ဂုံတွယ်ရေးဘန္တရေးနဲ့ပြည်သူ့ရေးရာပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဖို့လည်းရည်ရွယ်ပါတယ်။ကစ်တပိုလမမမန်ဒရင်တရုတ်စကားကိုအသုံးပြုဖို့အလားအလာများတယ်လို့တရုတ်ပညာရေးဝန်ကြီးကဆိုပါတယ်။ပိုလန်ကျောင်းတစ်လျှောက်ကတိုင်းပြည်50ကျော်မှာ Confucius Institute 138ခုနဲ့တရုတ်ဘာသာစကားလေ့လာရေးဌာန132ခုကိုဖွင့်လှစ်နိုင်တဲ့အတွက်တရုတ်ဘာသာစကားလေ့လာသူပေါင်း4000ကျော်လောက်ရှိနေပြီလို့ဆိုပါတယ်တရုတ်မီဒီယာလောကကတော့ခေတ်သစ်ပိုလမကိုတရုတ်သမ္မတရဲ့အကြံအစီတစ်ခုအဖြစ်ရေးသားကြပါတယ်ဒါပေမဲ့မြန်မာပြည်လိုပဋိပက္ခပြင်းထန်တဲ့နေရာမျိုးမှာပိုလမစီမံကိန်းဟာရည်မှန်းတယ်လို့အားလုံးပါဝင်သူတွေအကျိုးခံစားနိုင်မှာမလားဆိုတာကိုတော့ဆောင်ကြည့်ဖို့သာရှိပါတယ်ခင်ဗျာ
အပတ်စဉ်မြန်မာပြည်ရာ30ချက်အစီအစဉ်ကိုဥအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မနက်ဖြန်စနေညအတိုင်းရိုက်လီလိုင်းအစီအစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအတိပေးကြပါတယ်ခင်ဗျာ
ရရှိမြတ်မြနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့21ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလည်းပါဝင်မှာဖြစ်ပါတယ်အထူးသဖြင့်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်းပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေဖြစ်ပါတယ်ဒါကြောင့်မလို့21ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြန်မာညီငယ်ရေးလုပ်ငန်းစဉ်တွေမှာဘလူတက်ရောက်မှုတွေရှိလာနိုင်ပါတော့လဲလာမဲ့စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြည့်ကိုဆွေးနွေးကြရအောင်ပါပါဝင်စနေမီမြန်လူရဲတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုစနေလူရာကိုမီမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် Facebook စာမျက်နှာပေါ်မှာလည်းမိကုန်ဒီနောက်ကိုယ့်ရဲ့မှတ်ချက်တွေ
ဖီကနေတော့ကြာတာရင်းနေညာဘက်မြန်မာဘာသာအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဗီဒီယိုမြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရပါတယ်။ကျွန်တော်တို့ရဲ့အင်တာနက် website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်။အိမ်မှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်။ဗီဒီယိုမြန်မာပိုင်းရဲ့ဗီဒီယိုသတင်းတွေကိုလည်းအဲ့ဒီ website မှာပဲကြည့်ရှုလို့ရပါတယ်။ဒါပြင် VOA ရဲ့ Facebook ကနေတဆင့်လည်းကြည့်ရှုလို့ရပါတယ်။ VOA ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ telephone number က1-239-382-5554ဖြစ်ပြီးတော့ fax number ကတော့1-239-382-5554ဖြစ်ပါတယ်။ကျွန်တော်တို့ကို email နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ဖြစ်ပါတယ်။တော်ရရှိနေနေ VOA ကိုတချင်းတောင်းခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုစာတိုက်ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်အမှတ်855ရန်ကုန်စာတိုက်ကြီးကျောက်တရာမြို့နယ်ဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာလက်လုံမိုင်းပောက်ကွဲမှုကြောင့်တေဆုံးသွားသူ5ဦးထဲမှာဘာသာရေးဆရာ2ဦးနဲ့နိုင်ငံခြားသား2ဦးပါဝင်နေပြီးတော့စုံစမ်းမှုတွေပြုလုပ်နေပါတယ်။ Freedom of the City စုကိုလက်ခံဖို့အတွက်ဒေါအောင်ဆန်းစုကြည်လန်နံမျိုးကိုရောက်ရှိလာတဲ့အချိန်မှာကချင်အမျိုးသားတွေကနေဆန္ဒပြခဲ့ကြတဲ့ဆိုတာနဲ့ရခိုင်ပြည်နယ်မှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
မကနူပန်ပါသတင်းတွေကိုနဲ့ကွန်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ចောင်းတောင်အုပ်စုတင်းမယ်ရွာအနီးမှာလက်လုံမိုင်းပောက်ကွဲမှုကြောင့်တေဆုံးသွားသူ5ဦးထဲမှာဘာသာရေးဆရာ2ဦးနဲ့နိုင်ငံခြားသား2ဦးပါဝင်နေပါတယ်တေဆုံးသွားတဲ့ဘာသာရေးဆရာ2ဦးကတော့တင်းမယ်3ရက်ွက်နေမော်လူဝီအတူကော်ရင်နဲ့ចောင်းတောင်အလဲရွာနေမော်လူဝီရာစိတ်တို့ဖြစ်ပြီးနောက်တဦးမှာသခိုင်းကျေးရွာနေဇူပိုင်ဖြစ်ပါတယ်အဲ့ဒီလက်လုံဘုံပောက်ကွဲမှုဟာဒီလ၄ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးတေဆုံးသူတွေရဲ့အလောင်းတွေကိုမြုပ်ထားတယ်လို့သတင်းအရာရှာဖွေစဉ်ဒီလ၃ရက်နေ့ကတင်းမယ်ရွာအနောက်ဘက်မှာအလောင်းတွေကိုတူးဖော်ရရှိခဲ့တယ်လို့တောင်ပူဇာရဲစခန်းကရဲအရာရှိတဦးကပြောပါတယ်နိုင်ငံခြားသားအလောင်းနှလောင်းကတော့ဘယ်နိုင်ငံခြားသားဆိုတာကိုသက်ဆိုင်ရာကထုတ်ဖော်ပြောဆိုတာမရှိသေးပါဘူးပောက်ကွဲမှုဖြစ်တဲ့အနီးမှာရမ်းမုံတွေအပါအဝင်မိုင်းလုံရာမှာအသုံးပြုတဲ့ဆက်ဆက်ပစ္စည်းတချို့ကိုလည်းသိမ်းဆည်းရမိတဲ့အတွက်စုံစမ်းမှုတွေဆက်လုပ်နေတယ်လို့ရဲစခန်းတာဝန်ခံရဲအုပ်ထွန်းနိုင်ကပြောပါတယ်
။အင်္ဂလန်နိုင်ငံကနေချီးမြှင့်လိုက်တဲ့ Federal of the City စုကိုလက်ခံဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်လန်ဒန်မြို့ကိုရောက်နေတဲ့အချိန်မှာလန်ဒန်ရောက်ကချင်မျိုးသားတွေကနေဇာနာထုတ်ပေါ်မှုတွေပြုလုပ်ခဲ့ကြပါတယ်။မေလ၈ရက်နေ့မှာဆန္ဒဖော်ထုတ်တဲ့အစီအစဉ်ကိုကချင်မျိုးရာစီယုံ KNO ကနေဥဆောင်ခဲ့တာဖြစ်ပြီးတောင်အောင်ဆန်းစုကြည်ဟာကချင်မျိုးရာများကိုကူစားပြုသူမဟုတ်ဘူးဆိုတဲ့ကန့်ကွက်ကြေညာချက်ကိုတော့ကချင် Community UK ကနေထုတ်ပြန်တာဖြစ်တယ်လို့ KC သူရင်မှုဥတန်ဂျုံးကပြောပါတယ်မြန်မာနိုင်ငံမှာတိုင်းဒေသတွင်သတ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေပြီးငြိမ်းချမ်းမှုလည်းမရှိသေးသလိုကချင်မျိုးသားတွေအတွက်ကူစားပြုတဲ့ခေါင်းဆောင်တွေရောမဖြစ်ခဲ့တဲ့အတွက်တောင်အောင်ဆန်းစုကြည်အနေနဲ့ပဲဖြစ်ဖြစ် NLD အစိုးရအနေနဲ့ပဲဖြစ်ဖြစ်အင်္ဂလန်အစိုးရကနေချီးမြှင့်တဲ့စုကိုကချင်မျိုးသားများကမထောက်ခံအတိမတ်မပြုတ်နိုင်တာဖြစ်တယ်လို့ပြောပါတယ်အစိုးရသတ်မတော်ကို UK အစိုးရဘက်ကကူညီပေးသွားမယ်လို့ဆွေးနွေးချက်ပေါ်မှာလဲကချင်မျိုးသားများအနေနဲ့မြန်မာနိုင်ငံသွေးငြိမ်းချမ်းရေးမရမချင်းစီးပွားရေးရင်းနှီးမြှုပ်နှံမှုမပြုလုပ်ဖို့အတွက်ကြေညာချက်ထုတ်ပြန်ပေးပို့ထားပါတယ်
KNPP ကကယင်းနီအမျိုးသားတိုးတက်ရေးပါတီကနေ21ရာစုဒုတိယပင်လုံညီလာခံကိုမတက်ရောက်တော့ဘူးလို့မေလ18ရက်နေ့မှာကျင်းပတဲ့ပါတီညီလာခံကနေဆုံးဖြတ်ခဲ့ကြပါတယ်ဒီလိုဆုံးဖြတ်ရတာကလည်း KNPP အနေနဲ့21ရာစုပင်လုံညီလာခံမှာကိုစားပြုမှုအပိုင်းမှာအပြည့်အဝပါဝင်ခွင့်မရသလိုဆွေးနွေးတင်ပြခွင့်ရဖို့မတိချတဲ့အခြေအနေကြောင့်လို့ပါတီတာဝန်ရှိသူဦးရွှေမျိုးသန့်ကပြောပါတယ်မေလ2ရက်နေ့ကနေ17ရက်နေ့အထိတပတ်ကြာကျင်းပခဲ့တဲ့ KNPP ရဲ့စ
73ချိန်မြောက်ပါတီညီလာခံကနေ NCA လမ်းကြောင်းအတိုင်းဆက်လက်အကောင့်ထဲပို့လုံဆောင်သွားဖို့ဆုံးဖြတ်ချက်ချထားပါတယ်NCA လက်မှတ်ရေးထိုးရေးကိစ္စမှာ KNPP ပါဝင်တဲ့ UNFC အဖွဲ့တွေကနေတင်ပြထားတဲ့အချက်၉ချက်ကိုမြန်မာအစိုးရနဲ့ဆက်လက်ညှိနှိုင်းသွားမယ့်အခြေအနေမှာရှိနေပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းလင်းခေခရိုင်မောက်မယ်မြို့နယ်ကဒူးကြီးကျေးရွာအုပ်စုမှာတောင်ပိုင်းရှမ်းပြည်သမတော် RCSS SSC ကနေတတ်တတ်တဲ့ကောက်ယူမှုကြောင့်ဒေသခံ200ကျော်နေရာကနေသိမ်းရှောင်နေကြရပါတယ်။မေလ15ရက်နေ့မနက်ပိုင်းကပုံစုပ်ရွာနဲ့မဲသစေးရွာသား200လောက်ဟာနာဟီဘုံကြီးเจ้าကိုတိမ်းချောင်လာတာဖြစ်တယ်လို့ရွာရှိခဲကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွက်စိတ်ကဒေရတွင်းလူထုအကြံပေးတောင်းဆိုမှုကြောင့်ဒေရဖွံ့ဖြိုးရေးအတွက်လုံခြုံရေးအတွက်တင်နန်းပေးဖို့စီစဉ်နေမှုကိုအဲ့ဒီရွာနဲ့ရွာကလူထုတွေနားလည်မှုလွှဲမွာတာဖြစ်ပြီးတတတဲ့ကောက်ယူတာမဟုတ်ဘူးလို့ပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCSSS ရမြန်မာအစိုးရနဲ့တနင်္ဂနွေလုံးပြည်ခတ်ရက်စရေးစာချုပ် NCA လက်မှတ်ရေးသူးထားတဲ့ရှမ်းလက်နက်ကန်ဖွဲ့တစ်ခုလည်းဖြစ်ပါတယ်
။မွန်ပြည်နယ်တန်ဖြူစရမြို့နယ်ပင့ကျေးရွာအတွင်းရှိအင်းဟောင်းကြီးကိုပြန်လည်တူးဖော်ဖို့အတွက်ကျူးကျော်ထားတဲ့မြေပိုင်ရှင်အများစုကဖယ်ရှားပေးဖို့သဘောတူထားပေမဲ့စာချုပ်စာတမ်းနဲ့တည်တည်ချာချာဝယ်ယူထားတဲ့မြေပိုင်ရှင်အချို့ကဖယ်ရှားပေးဖို့စမ်းတာမရှိဘူးလို့အင်းတူးဖော်ရေးကော်မတီဝင်တွေကပြောပါတယ်။ပင့ကျေးရွာရှိအင်းကြီးဟာနွေရာသီရောက်တဲ့အခါရေခမ်းချပြီးရွာသူရွာသားတွေတောက်သုံးရေရှားတဲ့ပြဿနာနဲ့ကြုံတွေ့နေရတဲ့အတွက်အပရိုလပထမပတ်ကအင်းကြီးကိုစတင်တူးဖော်နေတာပါလက်ရှိအင်းတူးဖော်ရာမှာရွာရဲ့မြေပုံအတိုင်းအင်းအရိယာက12ဧကကျော်ရှိပြီးအင်းနယ်ကျူးကျော်ခြံစိုက်ထားတဲ့သူတွေအဆောက်အဦစောက်ထားသူ24ဦးရှိကြောင်းကျေးရွာအုပ်ချုပ်ရေးမှူးကနေပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဒုတိယအကြိမ်20ရာစုပင်လုံညီလာခံကျင်းပဖို့ရပ်ပိုင်းသာလိုပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ရခိုင်နိုင်ငံရေးပါတီတွေအရက်ဘက်အဖွဲ့အစည်းတွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီကကြိုးစားနေကြပေမဲ့အခုချိန်ထိအမျိုးသားအဆင့်နိုင်ငံရေးမူပေါင်းဆွေးနွေးပွဲကျင်းပခွင့်မရသေးပါဘူးဒီအကြောင်းကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်မှာအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲမကြမ်းဖက်ဖြစ်နေတဲ့အခြေအနေကိုရခိုင်အမျိုးသားပါတီကတွန်းရည်မှုဥထွန်းအောင်ကျော်ကအခုလိုပြောပါတယ်
အခုတိုင်းပြည်နယ်မှာဆိုလို့ရှိရင် SC လက်ထိုးထားတဲ့ရခိုင်လူမျိုးရေးပါတီလည်းရှိပါတယ်ရခိုင်ပြည်နယ်တစ်ခုလုံးအနေနဲ့အနိုင်ရထားတဲ့ကျွန်တော်တို့ရခိုင်အမျိုးသားပါတီရှိပါတယ်ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲပြတ်တော့ခွင့်မပေးဘူးဆိုတာကိုဒီချုပ်ခင်ဗျာလက်မှတ်ထိုးပြီးတော့ဒါကလူမျိုးရေးပါတီကိုအကြောင်းကြားလဲဆိုအဲ့ဒါကိုကျွန်တော်တို့အခြေသွားမိထားပါတယ်အဲ့ဒါကြောင့်ကျွန်တော်တို့မှအချင်းပန်တဲ့ချင်းရှိပါဘူးခင်ဗျ
အမျိုးသားအစဆွေးနွေးမှုမရှိသေးတဲ့ပြည်နယ်တွေအတွက်ညီလာခံတားဖို့ခက်ခဲတယ်လို့ UNFC ကညီညွတ်သားတိုင်းရင်းသားလူမျိုးများဖေဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာကအခုလိုပြောပါတယ
်လက်မှတ်ထိုးထားတဲ့ဖွဲ့တွေထဲမှာခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာလည်းမျိုးသားစုတို့မှာ consent တွေဒါလည်းလက်ရှိမရှိသေးဘူးဆိုတော့ကိုမျိုးသားပြည်မှာရှင်းလင်းတိုင်ပင်မှုဒီကနေ့အဲ့ဒီညီလာခံတက်ပြီးတော့တစ်ခါကြီးအဖြေပေးဖို့ဆိုတာမလွယ်ဘူးဗျ
။ဒီလိုအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကျန်းပါခွင့်မရသေးတဲ့အတွက်ညီလာခံကိုတမတဆိုတာကတော့ပါတီဗဟိုရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့ဦးထွန်းအောင်ကျော်ကစပြောပါတယ်
။ဟိုအလုံးမှုဆောင်ကော်မတီဒေါ်စုရဲ့ဗန်ဒီရဲ့ကျွန်တော်တို့ကိုတက်ရောက်တဲ့အများကြီးကဆုံးဖြတ်မယ်ဆိုလို့ရှိရင်ဒီလိုညီကြီးညီလာခံတက်ပါမယ်ခင်ဗ
ျ။မေလာ13ရက်နေ့ကထိုင်းနိုင်ငံရှမ်းမြောက်မြို့မှာ NCA အပိုင်ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့ရှိဖွဲ့ရဲ့အရေးပေါ်စေဝေးမှာ NCA ပြဋ္ဌာန်းချက်နဲ့အညီအမျိုးသားဆာနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဆလာတွန်းအားပေးဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြတယ်လို့ ALB ပါတီဒုဥက္ကဋ္ဌခိုင်စိုးနိုင်အောင်ကတံတန်းထောက်တွေကိုပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နိုင်ငံရဲ့ပါတီတွေအပါအဝင်အရေးဖအဖွဲ့စိတ်တွေစုပေါင်းပြီးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကိုဖွဲ့စည်းထားပြီးဖြစ်တယ်လို့အမျိုးသားအစနိုင်ငံရေးဆွေးနွေးပွဲလုပ်ဖို့အသံဖြစ်နေပြီဆိုတဲ့အကြောင်းကိုနိုင်ငံတော်တိုက်ပါခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုစာရေးတံပြထားပေမဲ့အခုအချိန်ထိကျင်းပခွင့်မရသေးပါဘူး
ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်လေမြို့မြစ်ပေါ်မှာရေအားလျှပ်စစ်စီမံကိန်းတည်ဆောက်နိုင်မဲ့အလားအလာနဲ့ပတ်သက်ပြီးတော့ပြင်သစ်ကုမ္ပဏီတစ်ခုကဖြစ်နိုင်ခြေရှိမရှိဆန်းစစ်နေကြပါတယ်ဒါပေမဲ့ဒီစီမံကိန်းဟာအမှန်တကယ်အကောင့်ထည့်ဖော်လာမှာကိုတော့ဒေသခံပြည်သူတွေကစိုးရိမ်နေကြပါတယ်အကြောင်းဆောင်ကိုတော့ကိုစလိုင်းကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေတင်ဆက်ထားပါတယ်
ချင်းမြင့်နယ်အတွင်းလေမြို့မြစ်ပေါ်မှာရေအားလျှပ်စစ်စီမံကိန်းအကောင့်ထည့်ဖော်ဆောင်လာမယ်ဆိုရင်
လေမျိုးမြစ်တလျှောက်မှာနေထိုင်တဲ့ dry နဲ့ liru ချင်းမျိုးနယ်စုတွေနေထိုင်တဲ့ကျေးရွာတွေပြောင်းဆွေးရပွဲရှိပြီးအသက်မွေးဝန်းကျင်အတွက်လည်းအခက်အခဲနဲ့ရင်ဆိုင်လာနိုင်တယ်လို့ပလဝမြို့နယ်ဖုံလောင်းသီရတဘာဝသင်းသင်းရေးဖွဲ့ကဥပုလွင်ထံကပြောပါတယ
်အဲ့တချောင်းလုံးကဒီဟာကိုပဲမိကိုစားတော့နေကြတာအဲ့ရေလမ်းကြောင်းကိုပဲအတုံးပြကြတယ်ဟိုကုံသွေးရေပေါ့စီးသွားရေးဆိုရင်လည်းအဲ့ရေလမ်းကြောင်းကိုပဲအကြီးကကျွန်တော်ထားရင်မှပြီကိုစားတော့ကြတာတောင်ရလုံငန်းရောတိုင်ကျွန်းတို့မင်းတို့ကျွန်းဘော်တို့တေဝါကျွန်တော်စားဝတ်နေရတဲ့အဲ့ဒီလက်မျိုးဆောင်ကိုပဲအဓိကပြီးတော့အားထားကြတာကို
မတူပီမြုပ်ပုံတလာရေခွန်ကနေမြစ်ပြားခံလာပြီးရခိုင်ပြည်နယ်ကိုစီးဆင်းသွားတဲ့ဒီလေမျိုးမြစ်ပေါ်မှာဒီအားလှည့်စစ်တည်ဆောက်မဲ့စီမံကိန်းကိုတရုတ်အစိုးရနဲ့ဖက်ဆန်းလုပ်ကင်ဖို့2009ခုနှစ်ကတည်းကစတင်ခဲ့ကြပြီးမြက်တမ္ပရာဦးသိန်းစင်တက်လာပြီး2012ခုနှစ်မှာပြန်လည်ရုပ်သိမ်းခဲ့ပါတယ်လက်စစ်သက်အမီကဝ600ကျော်ထုတ်လုပ်နိုင်မယ်လို့ယူဆရတဲ့လေမျိုးမြစ်ရအားလှည့်စစ်စီမံကိန်းကိုအခုဆိုရလက်ထက်မှာပြန်လည်စတင်နိုင်ဖို့ပြင်ဆင်လျက်ရှိပြီးပြင်သစ်ကုမ္ပဏီတစ်ခုကနေဖြစ်နိုင်ခြေရှိမရှိလှိမ့်လက်ဆန်းစစ်မှုတွေပြုလုပ်နေတဲ့ပုံမှာဒေသခံပြည်သူတွေကနေစိုးရိမ်မကင်းဖြစ်နေကြတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းမြင့်တဲ့လက်စစ်ဝန်ကြီးဆလိုင်းအိုင်းဆက်ခင်ကတော့စီမံကိန်းလုပ်လို့ရမရဖြစ်နိုင်ခြေရှိမရှိဆန်းစစ်တဲ့အခြေအနေတာဖြစ်ပြီးလုပ်မယ်မလုပ်ဘူးဆိုတာကိုတော့ဘာမှမဆုံးဖြတ်ရသေးဘူးလို့ပြောပါတယ်
သူတို့ကလုံလို့ရပါတယ်ရနိုင်ပါတယ်ဆိုတဲ့အခါကြတော့မှကျွန်တော်တို့က EIA နဲ့ SIA ကိုဖတ်လို့ရမှာနော်အဲတော့ EIA နဲ့ SIA လုတ်တဲ့အခါမှာလည်းပဲအဲ့ဒီအချိန်မှာလူတို့ကသိပြီးတာတို့ရှင်းပြတာတို့ဒါလုတ်တော့မှာဒီအချိန်ကအနည်းဆုံးတစ်နှစ်နှစ်နှစ်လောက်အချိန်ကိုပေးတယ်အဲ့ဒီအချိန်ကြာရင်ဘဝင်းကြီးထိခိုက်မှုတွေလူပုံးဘဝထိခိုက်မှုတွေထွက်လာအောင်အဲ့တည်းဒီထိခိုက်မှုနဲ့ပတ်သက်တဲ့အစီအကံကထွက်လာအောင်အဲ့တော့အဲ့ဒီအစီအကံကထွက်ပြီးတဲ့အခါကြာတော့မှကျွန်တော်ကဆုံးဖြတ်ဒါ solution ကတော့လုတ်ပြင်သလားတို့တို့မလုတ်သင့်ဘူးလားဆိုတော့ကျွန်တော်အစိုးရကိုယ်တိုင်တောင်မှလုတ်ရမလားမလုတ်ရဘူးလားဆိုတာအခုချိန်ထိကျွန်တော်မဆုံးဖြတ်နိုင်ဘူ
းလေမျိုးမြို့တစ်လျှောက်မှာချင်းမျိုးနွယ်စုတွေဖြစ်တဲ့ဒိုင်းနဲ့လေတူးမျိုးနွယ်စုများအများစုနေထိုင်ကြပြီးလူကြီး2000နီးပါးခန့်လေမျိုးမြစ်ကိုမိကိုအားထားနေရတာဖြစ်ပြီးတကယ်လို့စီမံကိန်းအကောင့်တွေပေါ်လာမှဆိုရင်သူတို့ရဲ့လူမှုဘဝထိခိုက်လာမှာကိုစိုးကြောက်နေကြတယ်လို့ဖုံလောင်သေးတာကသဘာဝသင်းသင်းရေးဖွဲ့ကဥပုလွင်ထန်းကပြောပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကျောင်းတောင်အုပ်စုတင်းမဲရွာအနီးမှာလက်လုံမိုင်းပောက်ကွဲမှုကြောင့်သေဆုံးသွားသူ5ဦးထဲမှာဘာသာရေးဆင်ရဲ1ဦးနဲ့နိုင်ငံခြားသား1ဦးပါဝင်နေပြီးစုံစမ်းမှုတွေဆက်လုပ်နေတယ်လို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တော်ရရှင်ဒီအခုနားဆင်ခဲ့ရတာကတော့ထိုင်းချေဆိုင်တိုင်းရင်သတင်းတောက်တွေစုစည်းတင်ပြထားတဲ့အပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ်အခုကစပြီးတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပြည်ရနေအမေရိကန်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးဖွင့်တဲ့ရုရှားနိုင်ငံတွေကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့အထူးစုံစမ်းရေးမှူးခန့်လိုက်တာအမေရိကန်သမိုင်းမှာအကြီးမားဆုံးနိုင်ငံရေးအရအော်လန်တိုက်တဲ့လုပ်ရည်ဖြစ်သမ္မတကဝေဖန်လိုက်ပါတယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးကာလမှာပြင်ပဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်နဲ့သမ္မတဟောင်းဘရက်အိုဘားမာအစိုးရတို့ကဥရီမဲ့လုပ်ရည်တွေကျူးလွန်ခဲ့တဲ့နောက်တော့အထူးစုံစမ်းရေးမှူးခန့်အတောင်းဝင်ပေးရမျိုးမရှိဘူးလို့သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာကြာစာပေးနေတဲ့နေပိုင်းကပြောလိုက်တာပါရွေးကောက်ပွဲတုန်းကသမ္မတထရန့်အနိုင်ရဖို့ရုရှားအစိုးရတောင်းဝင်ရှိနေပတ်သက်ခဲ့ရာဇဝမှုမြောက်နိုင်တဲ့လောရည်တွေရှိမရှိစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ဖို့ပြည်သူစုံစမ်းစစ်ဆေးပြုလို့ FBI ညွှန်ကြားရေးမှူးအောင်ရောဘတ်မူလာကိုတာဝန်ပေးရကြောင်းမနေ့ကကြေညာတဲ့အပေါ်သမ္မတထရန့်ကတုံ့ပြန်လိုက်တာပါသမ္မတထရန့်ရဲ့အခြေတွင်ဖြစ်စရာပြုမှုပြောဆိုမှုတွေနဲ့ရင်းရေပေါ်ရင်းနှီးမြှုပ်နှံမှုတွေသူတွေကစိုးရိမ်မှုတွေနဲ့အတူအမေရိကန်ဆွေးရှာဈေးတွေကျဆင်းပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့ဥရောပနဲ့အာရှကစတော့ဈေးတွေလည်းကျဆင်းသွားပါတယ်အမေရိကန်ကအဓိကစတော့ရှယ်ယာဈေးတွေကမနေ့လုံးကတော့1,800ကျပ်နှုန်းနဲ့အထက်ထိကျဆင်းခဲ့ရတာပါတူရကီသမ္မတရစ်ချတ်တာအရဝန်ကိုထောက်ခံတဲ့သူတွေပါဝင်တဲ့ဝါရှင်တန်ဒီစီမှာအင်္ဂါနေ့ကဖြစ်ပွားတဲ့ပရိပခတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင့်အပြင်းထန်ဆုံးအုံနှုံးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဝေဖန်လိုက်ပါတယ်။အမေရိကန်ဆိုရတာဝန်ရှိသူတချို့ကတော့ငင်းငင်းစွာဆန္ဒပြနေတဲ့သူတွေပေါ်ရန်လိုတဲ့လုပ်ရည်ဖြစ်ဝေဖန်ပြောဆိုခဲ့တယ်လို့တူရကီသမ္မတကြီးနေရှိကဖြစ်ရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်ရောက်တယ်လို့လည်းပြောဆိုဝေဖန်ခဲ့ကြပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့ engineer ကတော့ Bill Barber ဖြစ်ပါတယ် VO American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ line no meter 24 25 32 50နဲ့ line no meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.